Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ခါနေ2016ခုနှစ်ဇန်နဝါရီလ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့40တို့ကနေတိုက်ရိုက်ဆက်လွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီမနက်မှာထုတ်ခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲလိုက်တဲ့အပေါ်နိုင်ငံတကာကဖိတ်ဆို ရေးမှုတွေလှုပ်ဆောင်နေပြီလို့ကုလသမဂ္ဂလူငင်းကောင်စီကပြောပါတယ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတက်ခတ်မှုကြောင့် IS Islamic State ကြွားတွေအထိနာနေတယ်လို့အမေရိကန်စစ်ဘက်အရာရှိကပြောပါတယ် NLD ပါတီဥဆောင်တဲ့မြန်မာနိုင်ငံရဲ့လွတ်တော်တစ်ကိုဖေဖော်ဝါရီလမှာစတင်တော့မှာဖြစ်ပါတယ်ဒီလိုထုတ်ခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
The extensive independent analysis that's been done in the United States and in other countries.
ဒါကတော့မြောက်ကိုရီးယားနိုင်ငံက hydrogen bomb အောင်မြင်မြင်စမ်းသပ်ဖောက်ခွဲလိုက်တယ်ဆိုတဲ့မနေ့ကကြေညာချက်ပေါ်အင်ဂျီရောပြောရင်းဆိုခွင့်ရှိသူ Josh Arnett ကပြောသွားတာပါအပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်ဒါအပြင်ရွေးကောက်ပွဲအနိုင်ရထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်နှစ်ဦးကိုပြိုင်ဘက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်နှစ်ဦးကကန့်ကွက်လာတင်ထားတဲ့အမှုအကြောင်းအမေရိကန်နိုင်ငံစီးပွားရေးလုပ်ငန်းရှင်များအဖွဲ့ကချီးမြှင့်လိုက်တဲ့အအောင်မြင်ဆုံးလုပ်ငန်းရှင်စုကိုမြန်မာနိုင်ငံသားကိုဖိလစ်မောင်ကရသွားတဲ့သတင်းနဲ့ထိုင်းနိုင်ငံမှာလက်ကျွန်းလူသတ်မှုနဲ့တည်ထောင်ပေးခံထားရတဲ့မြန်မာလူငယ်အုပ်ရဲ့နောက်ဆုံးအခြေအနေတွေကိုလည်းကြားဖို့ရှိပါတယ်။ဒါတွေကိုအလှည့်မပေးခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေကိုကိုစော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးတပ်တို့ကကြေညာပေးပါမယ်ခင်ဗျာ
။မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုပြုလုပ်နိုင်ခဲ့တယ်လို့ပြောဆိုလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုဒါကပ်ပိတ်ဆို့မှုတွေလှုပ်ဆောင်ဖို့နိုင်ငံတကာအတန်းဝိုင်းကပြင်ဆင်နေတယ်လို့ကုလသမဂ္ဂလူညိုရေးကောင်စီကပြောပါတယ်။မြေအောက်ဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်စွာစမ်းသပ်ဖောက်ခွဲလိုက်နိုင်တယ်လို့မြောက်ကိုရီးယားရဲ့ပြောဆိုမှုအပေါ်အမေရိကန်ပြည်ထောင်စုနဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတို့ကတော့တန်တရားရှိနေကြပါတယ်။မြောက်ကိုရီးယားရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတကာရဲ့ညှိနှိုင်းရေးနဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ဗုဒ္ဓနေ့ကအရေးပေါ်စီဝေဝဲကျင်းပအပြီးမှာလုံခြုံရေးကောင်စီကပြောပါတယ်။ဒီနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အူအနေနဲ့မြောက်နျူကလ িয়ার လက်နက်တိစောက်လို့မရနိုင်အောင်နိုင်ငံတကာအတိုင်းဝိုင်းကအရင်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့လည်းလုံခြုံရေးကောင်စီကပြောပါတယ်။နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုမပြုလုပ်ခဲ့တဲ့အတွက်မြောက်ကိုရီးယားကိုအမေရိကန်သမ္မတအင်ဂျီရောကပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပြီးအစောပိုင်းလေ့လာတွေ့ရှိချက်တွေအရဒီစမ်းသပ်ဖောက်ခွဲမှုဟာမြောက်ကိုရီးယားအနေနဲ့ဟိုက်ဒရိုဂျင်ဘုံးတိစောက်နိုင်တဲ့နည်းပညာရရှိထားခြင်းမရှိဘူးဆိုတဲ့အထောက်အထားတွေနဲ့ကန့်ညင်ခြင်းမရှိဘူးဆိုတာကိုတွေ့ရတယ်လို့ပြောပါတယ်။ပြောတဲ့အတိုင်းစမ်းသပ်ဖောက်ခွဲမှုကိုအမှန်တကယ်လှုပ်ဆောင်နိုင်ခဲ့တဲ့ဆိုရင်တော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နည်းပညာနဲ့နျူကလ িয়ার အင်အားဟာတိတိတသားရှေ့ကိုရောက်နေပြီဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒီစမ်းသပ်ဖောက်ခွဲမှုဟာဒေသတွင်းလုံခြုံရေးကိုအကြီးအကျယ်ထိခိုက်စေနိုင်ပြီးနျူကလ িয়ার မပြန့်ပွားရေးနိုင်ငံတကာလှုပ်ဆောင်ချက်ကိုအကြီးအကျယ်ထိပါးစေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ်။
မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်မှုအောင်မြင်ကြောင်းဗုဒ္ဓဖူးနေမှာကြေညာချက်ထွက်လာခဲ့ပြီးချိန်မှာပဲဒီသတင်းဟာ2016အမေရိကန်သမ္မတလောင်းဝင်ရောက်ရှင်ပြိုင်ပွဲမှာဝေဖန်စရာအကွက်တစ်ခုဖြစ်လာခဲ့ပါတယ် Republican Party အတွက်ဝင်ရောက်ရှင်ပြိုင်နေကြသူအများပြားက Democratic Party သမ္မတ Barack Obama နဲ့ Democratic Party အတွက်ထိတ်ဆုံးကပြည့်နေတဲ့သူ့ရဲ့ပရမဆုံးတက်တက်မှာနိုင်ငံချိုင်းဝင်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton တို့ကိုဝေဖန်ခဲ့ကြပါတယ်မြောက်ကိုရီးယားကဆယ်နှစ်တာကာလအတွင်းသူ့ရဲ့လေးချိန်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်နိုင်အောင်ခွင့်ပြုခဲ့တာအတွက်သူတို့ရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုမရှိဘူးလို့အပြစ်တင်ခဲ့ကြတာပါ Republican Party မှာဥဆောင်ရှင်ပြိုင်နေသူတူဖြစ်တဲ့ Florida ထက်လွတ်တော်မှာ Marco Rubio ကတော့ကမ္ဘာတစ်လွှားက American တို့ရဲ့ရန်သူတွေဟာ Obama ရဲ့အားနည်းချက်ကိုအခွင့်ကောင်းယူနေတယ်လို့မြောက်ကိုရီးယားက Kim Jong Un ကနိုင်ငံတကာငြိမ်းချမ်းရေးကိုအန္တရာယ်ပေးနေချိန်မှာအိုဘားမားကတော့ထိုင်းပြည်အချိန်ဖြုတ်နေတယ်လို့ပြစ်တင်ခဲ့ပါတယ်။နောက် Republican Party ကရှင်ပြိုင်သူ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz ကလည်းအခုမြောက်ကိုရီးယားရဲ့စမ်းသပ်မှုဟာ American နိုင်ငံမှာလက်ရှိရင်ဆိုင်နေတဲ့ချင်းချောက်မှုအန္တရာယ်အတိုင်းအတာကိုထင်ထင်ရှားရှားဖော်ပြလိုက်တာဖြစ်ပြီးအိုဘားမားနဲ့ Clinton တို့ရဲ့နိုင်ငံခြားရေးမူဝါဒထိရောက်မှုမရှိတာကိုရှင်းရှင်းကြီးပြနေတယ်လို့ဆိုပါတယ်။သူ့လိုပဲအလားတူဝေမတ်သူကတော့အရင်သမ္မတဟောင်းနှုတ်ရဲ့ညီဖြစ်သူနဲ့တားဖြစ်သူ Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush ဖြစ်ပါတယ်။ကလေးကျွဲတတိယဒေါ်နယ်ထရမ့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုပြဿနာကိုတရုတ်ကဖြေရှင်းတင်တယ်လို့ပြောပါတယ်။ Hillary Clinton ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုဟာအန္တရာယ်ကြီးတဲ့စိန်ခေါ်တဲ့လှုပ်ရဖြစ်ပြီး American နိုင်ငံကမြောက်ကိုရီးယားကိုသူတို့ရဲ့လှုပ်ဆောင်မှုနဲ့ထိုက်တင်တဲ့ဒဏ်ခတ်မှုအစ်စ်တွေချမှတ်တင်တယ်လို့ပြောပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ IS အစ္စလာမစ်စစ်သည်ကြွာရဲ့ပြစ်မှတ်တွေကိုအမေရိကန်ပြည်ထောင်စုကဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကဒီဇင်ဘာလအတွင်းလေကြောင်းတိုက်ခိုက်မှုတွေပြစ်လုခဲ့တာမှာစစ်သွေးကြွာ 2,500 လောက်သေဆုံးသွားတယ်လို့စစ်ဖက်ဆိုင်ရာပြောခွင့်ရသူတဦးကပြောပါတယ်ညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့2014ခုနှစ်ဩဂုတ်လကတည်းကဆိုရင် IS တွေဟာသူတို့တချိန်ကထိန်းချုပ်ခဲ့တဲ့နယ်မြေတွေကစတူရန်ကီလိုမီတာ 2,000 လောက်လက်လွတ်ဆုံးရှုံးခဲ့ရပြီးဖြစ်ကြောင်းဗိုလ်မှူးကြီးစတီဖ်ဝါရန်ကသတင်းတောက်တွေကိုပြောပါတယ်ပြီးခဲ့တဲ့နှစ်မေလကစပြီး IS တွေအနေနဲ့ဘယ်နယ်မြေကိုမှသိမ်းပိတ်နိုင်ခြင်းမရှိဘူးလို့လည်းသူကပြောပါတယ် ISIL တွေဟာအခုဆိုရင်ဝုတ်ပြီးတော့ပြန်ခုခံနေရတဲ့အဆင့်မျိုးမှရောက်နေပြီလို့လည်းဗိုလ်မှူးကြီးဝါရင်ကပြောပါရယ်အိုက်ဇယ်ဆိုတာဟာ IS ကိုခေါ်တဲ့တခြားအသုံးအနှုန်းတစ်ခုလည်းဖြစ်ပါရယ်တစုံတယောက်ဟာအိုက်ဇယ်ရဲ့အစိတ်အပိုင်းအဖွဲ့ဝင်ဖြစ်မဲ့ဆိုရင်အဲ့ဒီလူကိုတပ်ပစ်မှာဖြစ်တဲ့အကြောင်းဒါဟာအမေရိကန်ရဲ့ဥပဒေသားပဲလို့လည်းသူကပြောပါရယ်အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့ပြင်ထန်တဲ့လေကြောင်းထိုးစစ်တွေကြောင့် IS အဖွဲ့ရဲ့ရင်နံထုတ်လုပ်မှုပမာဏဟာအရင်ကတစ်နှစ်မှာပေပါပေါင်း 4,000 ခွဲရှိခဲ့ရာကအခုဆိုရင် 3,400 အထိရော့ကျသွားနေပြီလို့လည်းဗိုလ်မှူးကြီးစတီဖ်ဝါရင်ကပြောပါတယ
်။အီရန်အင်းကြီးချင်းအီရန်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ကြားဝင်ပြီးဆက်ဆက်သူဖြစ်လုပ်ပေးမယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးကဗုဒ္ဓဖူးနေမှာကန့်လန့်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်ထင်ရှားတဲ့ရှီးယားဘာသာရေးခေါင်းဆောင်သူဆော်ဒီကွတ်မြတ်လိုက်ပြီးတဲ့နောက်တဟီရန်ကဆော်ဒီတန်ယုံကိုဆန္ဒပြသူတွေကအတင်းဝင်ပြီးဝင်ရှို့တာမှာဆော်ဒီကအီရန်နဲ့တန်တမန်အဆက်အသွယ်တွေဖျက်လိုက်ဖြတ်တောက်လိုက်တဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးနောက်ထပ်အဆင်မပြေဖြစ်နေရတာပါ data ring iran နိုင်ငံရဲ့အနေအထားကတင်းမာမှုတွေကို short ချပူရအခန်းကဏ္ဍတစ်ခုပေါ်လာစေတယ်လို့ iran နိုင်ငံခြားရေးဝန်ကြီး mohammed javed zarif နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာ iran နိုင်ငံခြားရေးဝန်ကြီး ibrahim el jafari ကပြောသွားတာပါ russia နိုင်ငံကလည်းဂျာဝင်ဆစ်ဆက်ပေးမယ်လို့ကန့်လန့်ပါတယ် american နိုင်ငံခြားရေးဝန်ကြီး john kerry ကတော့ iran ဝန်ကြီး zarif နဲ့ရော sorry နိုင်ငံခြားရေးဝန်ကြီး adel el jubeh နဲ့ပါဆက်သွယ်ပြောဆိုနေပါတယ်တည်တည်ငြိမ်ငြိမ်ပြန်မဖြစ်အောင်ထင်းထင်းချပူကျိုးစားတဲ့အနေနဲ့အီရန်နဲ့ဆော်ဒီအာရေဗျခေါင်းဆောင်အသေးသေးကို Mr. Kerry ကဖုန်းနဲ့ဆက်စကားပြောခဲ့တယ်လို့ American နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။ဆွေးနွေးပြောဆိုကြဖို့ Syria နဲ့ Yemen အခြေအနေတွေပါဝင် data ring အရေးကြီးတဲ့တခြားပြဿနာတွေရှိနေတာကိုသတိပြုဖို့အတွက် Mr. Kerry ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်ခင်ဗျာ။နိုဝင်ဘာရွေးကောက်ပွဲမှာတခဲနဲ့အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ရဲ့ပထမဆုံးပါဝင်တက်ရောက်မဲ့ဒုတိယအကြိမ်မြောက်ပြည်သူ့လွှတ်တော်ပုံမှန်အစည်းအဝေးကိုဖေဖော်ဝါရီလ10ရက်နေ့မှာစတင်ကျင်းပမယ်လို့ဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ပြည်သူ့လွှတ်တော်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 124 ပုံမှန်ကွဲခါခွေအရာလက်ရှိပြည်သူ့လွှတ်တော်ဥက္ကဋ္ဌအနေနဲ့ဒုတိယအကြိမ်မြောက်ပြည်သူ့လွှတ်တော်အသစ်ရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုခေါ်ယူလိုက်တာလည်းဖြစ်ပါတယ်။မကြာခင်စတင်မဲ့လွှတ်တော်အသစ်မှာတိုင်းပြည်အတွက်အရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဖြစ်ပြီးနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပြည်ပြောင်းလဲမှုတွေအတွက်လွှတ်တော်အတွင်းကနေလှုပ်ဆောင်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့က VOE ကိုပြောပါတယ်။လာမယ့်ဒုတိယအကြိမ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကရွေးချယ်လိုက်တဲ့လွှတ်တော်ဥက္ကဋ္ဌအသစ်တွေကနေဦးစီးပြီးပြည်ထောင်စုလွှတ်တော်အစည်းအဝေးခေါ်ယူမှာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာအာဏာလွှဲပြောင်းမှုပြုလုပ်မှာဖြစ်ပါတယ်လက်ရှိလွှတ်တော်တက်တန်းမှာတော့သမ္မတဦးသိန်းစိန်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသုရဦးရှင်မန်းတို့အကြားကပုဂ္ဂိုလ်ရေးအဆင်မပြေမှုတွေကနေအပြန်အလှန်ထိန်းချုပ်တဲ့စနစ်ကိုကျင့်သုံးနိုင်ခဲ့ပေမဲ့လာမယ့်လွှတ်တော်အသစ်မှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ကိုအဓိကလွှမ်းမိုးမဲ့ NLD ပါတီကိုယ်စားလှယ်တို့အကြားအပြန်အလှန်ထိန်းချုပ်မှုအားနည်းသွားနိုင်တယ်လို့လည်းလက်ရှိလွှတ်တော်အမတ်တို့ကထောက်ပြပြောဆိုပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရပြည်သူ့လွှတ်တော်အသစ်ရဲ့ပထမဆုံးအစည်းအဝေးခေါ်ယူပြီး15ရက်အတွင်းပြည်ထောင်စုလွှတ်တော်အစည်းအဝေးခေါ်ယူရမှာဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အစိုးရအဖွဲ့ဝင်တွေဖွဲ့စည်းမှာဖြစ်ပြီးနိုဝင်ဘာရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေတက်ရောက်မဲ့ပထမဆုံးအစည်းအဝေးဖြစ်လာမှာဖြစ်ပါတယ်
2016 January 17တနင်္လာနေ့ကစပြီးမြန်မာနိုင်ငံကိုပြည်ဝင်ခွင့်ပေးတဲ့လက်ရှိအသုံးပြုနေတဲ့ Visa အမျိုးအစား6မျိုးကနေပြည်ဝင်ခွင့် Visa 12 မျိုးနဲ့ပြည်ပြန်ဝင်ခွင့် Visa Re-entry Visa 3မျိုးတို့ကိုတက်မှတ်ခွင့်ပြုပေးသွားမယ်လို့ လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဗိုလ်တဖူးနေမှာကြေညာပါတယ်။ပြည်ဝင်ဗီဇာ12မျိုးကိုတက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံးတွေမှာရှောက်ထားနိုင်ပြီးအဲ့ဒီထဲမှာတန်တမန်ဗီဇာကအခမဲ့ဖြစ်ပြီးတာဝန်ထမ်းဆောင်တဲ့ကာလအတွက်နေခွင့်ရမှာပါ။နိုင်ငံတကာဖွဲ့စည်းများဗီဇာနဲ့ကမ္ဘာလှည့်ဗီဇာကြီးကတော့အမေရိကန်ဒေါ်လာ20စီဖြစ်ပြီးနေခွင့်28ရက်စီရမှာပါ။လုပ်ငန်းဗီဇာ၊အလုပ်သမားဗီဇာ၊လူမှုရေးဗီဇာ၊သာသနာရေးဗီဇာ၊ပညာရေးဗီဇာ၊စာနယ်ဇင်းနဲ့သတင်းမီဒီယာဗီဇာ၊ရင်းအမှုထမ်းဗီဇာနဲ့အလုပ်ရုံဆွေးနွေးပွဲနဲ့သုတေသနဗီဇာအတွက်ဗီဇာကြေးက36ဒေါ်လာစီပါဖြတ်တန်းဗီဇာကြေးက18ဒေါ်လာဖြစ်ပြီး24နာရီတာနေခွင့်ရမှာဖြစ်ပါတယ်လုပ်ငန်းဗီဇာအလုပ်ရုံဆွေးနွေးပွဲနဲ့သုတေသနဗီဇာရင်းမှုတန်းဗီဇာနဲ့ဖြတ်တန်းဗီဇာတို့ကို Visa on Arrival ဆိုင်ရောက်ဗီဇာနဲ့ခွင့်ပြုမယ်လို့လည်းဆိုပါတယ်ပြည်ပြန်ဝင်ခွင့်ဗီဇာ3မျိုးဖြစ်တဲ့အချိန်ချင်းထူးပြည်ပြန်ဝင်ခွင့်ဗီဇာ2ချိန်ပြည်ပြန်ဝင်ခွင့်ဗီဇာနဲ့ပြည်တွင်းနေထိုင်တဲ့အမြဲနေထိုင်အရေးချင်းရှိတဲ့နိုင်ငံခြားသားတွေအတွက်ပြည်ပြန်ဝင်ခွင့်ဗီဇာတွေကိုတော့ရန်ကုန်ကြောက်တရားမြို့နယ်ပန်းစိုးတန်းလန့်ကနိုင်ငံခြားသားများရေးရဌာနကွဲနေခွင့်ဌာနစီမှာလျှောက်ထားနိုင်ပါတယ်။6လကြာနေထိုင်ခွင့်ရမယ်ပြည်တွင်းနေထိုင်တဲ့အမြင့်နေအရေးချင်းရှိတဲ့နိုင်ငံခြားသားတွေအတွက်ဗီဇာကြေးကငွေကျပ်5000ဖြစ်ပါတယ်။မြန်မာနိုင်ငံကိုအကြောင်းမျိုးမျိုးနဲ့လာရောက်ထင်တဲ့နိုင်ငံခြားသားတွေအတွက်လက်ရှိအသုံးပြုနေတဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတွေအစအခုလိုအမျိုးအစားတွေတက်မှတ်ပြီးခင်းနဲ့အညီပြောင်းလဲကျင့်သုံးတာဖြစ်ကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံက2013ခုနှစ်ကကမ္ဘာလက်ခီးသွာနှစ်တန်းကျော်လာရောက်ခဲ့ပြီး2020မှာ 9.5 တန်းရောက်လာမယ်လို့လဲမြန်မာအစိုးရကမ္ဘာလက်ခီးသွာများဌာနကမျှော်လင့်ထားတာဖြစ်ပါတယ
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးသတင်းဆောင်မတွေကိုအလှည့်ပေးပါစေအမေရိကန်နိုင်ငံကဒီကမှာခင်ဗျာမြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံအောင်မြင်မြင်စမ်းသပ်ဖောက်ခွဲလိုက်တယ်ဆိုတဲ့မနေ့ကကြေညာချက်အပေါ်အမေရိကန်ပြည်အောင်စုကသတိထားပြီးစောင့်ကြည့်နေတယ်လို့ဆိုပါတယ်အစပျိုးစမ်းစစ်ချက်တွေအရမြောက်ကိုရီးယားဘက်ကကြေညာချက်ဟာကွဲလွဲမှုတွေရှိနေတယ်ဆိုတဲ့တန်လျာရှိရဲ့အကြောင်းပြောဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုနဲ့ဆက်ဆက်ပြီးမနေ့ကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့ပဲဒေသတွင်းမဟာမိတ်တွေရဲ့လုံခြုံရေးအတွက်တိုးမြင့်လှုံ့ဆော်သွားမယ့်အကြောင်းအမေရိကန်ပြည်အောင်စုဘက်ကထပ်မံသတိပေးကလေးပေးပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုကိုသိန်းထိုင်ဦးကစုစည်းတင်ပြထားပါတယ
်မနေ့ကအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီရေးပေါ်အစည်းအဝေးကျင်းပပေးခဲ့ပြီးမြောက်ကိုရီးယားပေါ်ဘလို့ရည်ယူတုံ့ပြန်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံဌာနကတော့အခုစမ်းသပ်မှုဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်ကိုယ်ကိုယ်ကိုခုခံကာကွယ်ရေးနဲ့ဆိုင်တဲ့စမ်းသပ်မှုတစ်ခုဖြစ်တယ်လို့ကြေညာပါတယ်။အိမ်မီတော်ပြောရေးဆိုခွင့်ရှိသူ George Annes ကတော့အစာပြိုးစမ်းစစ်ချက်တွေအရမြောက်ကိုရီးယားဘက်ကကြေညာချက်ဟာကွဲလွဲချက်တွေရှိနေတယ်လို့ဆိုပါတယ်
။ The extensive independent analysis that's been done in the United States and in other countries that includes significant and understandable skepticism about the claims of
ဒီကြလွတ်လပ်တဲ့လေလာစမ်းစစ်မှုတွေကိုအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာအကြီးအကျယ်လုပ်ကိုင်ခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပြောဆိုချက်တွေအပေါ်မှာထူးထူးခြားခြားတန်တရားဖြစ်စေရာနားလည်လက်ခံလောက်စေရာအနေအထားတွေကိုတွေ့နေရတယ်လို့သုံးသပ်တာပါရရှိထားတဲ့အချက်အလက်နဲ့တက်တဲ့အထောက်အထားတွေကိုအခြေခံပြီးစောင့်ကြည့်ပြီးရလာတဲ့အခုအစပြုသုံးသပ်ချက်တွေကမြောက်ကိုရီးယားဘက်ကသူတို့ဟိုက်ဒရိုဂျင်ဘုံအအောင်မြင်မြင်စမ်းသပ်တယ်ဆိုတဲ့ပြောဆိုချက်နဲ့ကွဲလွဲနေပါတယ
်မြောက်ကိုရီးယားရဲ့ကျူးကျော်ရန်စားတဲ့လုပ်ရက်ကိုနိုင်ငံတကာနဲ့လက်တွဲရင်ဆိုင်သွားမှာဖြစ်တယ်လို့ဒေသတွင်းမဟာမိတ်တွေရဲ့လုံခြုံရေးအတွက်တိုးမြင့်ဆောင်ရွက်သွားမယ့်အကြောင်းအမေရိကန်ပြည်ထောင်စုကဂရီဘေးပြောဆိုလိုက်ပါတယ်။မနေ့ကနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကခုလိုပြောပါတယ
်။ We strongly condemn this violation of UN Security Council resolutions and again call on North Korea to abide by its international obligations and commitments. We have consistently made clear that we will not accept
North Korea's nuclear arms. ရေဆုံးဖြတ်ချက်ကိုချိုးဖောက်တာကိုကျွန်တော်တို့အပြင်းထန်ဆန့်ကျင်ပြီးမြောက်ကိုရီးယားဘက်ကနိုင်ငံတကာကိုပေးထားတဲ့ကတိပို့ဝတ်တွေကိုစောင့်ထိန်ဖို့ကျွန်တော်တို့တောင်းဆိုပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့တိုင်းပြည်တစ်ခုကျွန်တော်တို့လက်မခံဘူးဆိုတာအစဉ်တစိုက်ပြောခဲ့ပြီးဖြစ်ပါတယ်။ညကလေးကဒေတာရင်းမဟာမိတ်နိုင်ငံတွေနဲ့တခြားလုံးဆက်သွယ်ပြီးညှိနှိုင်းမှုတွေပြုလုပ်နေပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဂျွန်နဲ့ဒီကနေ့တယ်လီဖုန်းဆက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ကျူးကျော်ရန်စားတဲ့လုပ်ရက်ကိုနိုင်ငံတကာနဲ့လက်တွဲတုံ့ပြန်သွားမယ့်အကြောင်းနဲ့ကိုရီးယားကျွန်းဆွယ်နဲ့တောင်ကိုရီးယားရဲ့လုံခြုံရေးကိုအစွမ်းကုန်တွန်းမြင့်ဆောင်ရွက်သွားမယ်ဆိုတာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကထပ်လောင်းအာမခံခဲ့ပါတယ်။
နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့ဂျပန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေကိုလည်းဖုန်းခေါ်ပြီးဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာ အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောဆိုသွားတာပါကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကလည်းမနေ့ကကုလသမဂ္ဂဌာနချုပ်မှအခုလိုကြေညာချက်ထုတ်ပြန်ပါတယ
် The underground nuclear test announced by the Democratic People's Republic of Korea on 6th January is a deeply troubling This test once again violates
ဇန်နဝါရီလ6ရက်နေ့နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုလုပ်လိုက်တဲ့ဆိုတဲ့မြောက်ကိုရီးယားနိုင်ငံရဲ့ကြေညာချက်ဟာအကြီးအကျယ်ပြဿနာရှိတဲ့လုပ်ရတစ်ခုပါလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အရနိုင်ငံတကာအတိုင်းအဝန်းကတောင်းဆိုထားတဲ့ဒီလိုစမ်းသပ်မှုတွေမလုပ်ဖို့တောင်းဆိုချက်ကိုဆန့်ကျင်လိုက်တာဖြစ်ပြီးနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ရရသလိုဒေတာရင်းလူမျိုးရေးကိုလည်းထိခိုက်စေပါတယ်နိုင်ငံတကာနျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူညီချက်ကိုချိုးဖောက်လိုက်တဲ့အတွက်ကျွန်တော်အနေနဲ့ဖြစ်တင်ရှုံချပါတယ်
မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်လိုက်ပြီးဆိုတဲ့သတင်းထွက်လာတဲ့ဆိုရင်ပဲဒေသတွင်းအဓိကနိုင်ငံတွေနဲ့လက်တွဲပြီးအရေးယူအပြစ်ပေးသွားရေးကြိုးစားမယ့်အကြောင်းတောင်ကိုရီးယားသမ္မတပတ်ကွန်ဟေးကလည်းပြောဆိုထားခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးကလည်းကုလသမဂ္ဂဘက်ကဗိုလ်ပြီးပြင်းထန်တဲ့ပိတ်ဆို့မှုတွေချမှတ်နိုင်အောင်တွန်းအားပေးတာပါဝင်ခက်ခဲမှမှတုံ့ပြန်ဆောင်ရွက်သွားမယ့်အကြောင်းအခုလိုပြောဆိုပါတယ
်ဂျူဒိုင်နာချို့ရတယ်
မြောက်ကိုရီးယားရဲ့စမ်းသပ်မှုဟာကျွန်တော်တို့နိုင်ငံရဲ့လူမျိုးရေးအပေါ်မှာကြီးကျယ်ချိန်ချောက်မှုဖြစ်ပါတယ်ဒီကိစ္စကိုကျွန်တော်တို့အနေနဲ့လုံးဝသီးမခံနိုင်ပါဘူး။ဒါကိုအပြင်းအထန်ရှုံးချပါလေဆိုပြီးဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးကပြောဆိုသွားခဲ့တာပါ။မြောက်ကိုရီးယားဘက်ကဒီနျူကလ িয়ার စမ်းသပ်မှုကိုဒီတစ်ပတ်ထဲမှာဘာကြောင့်လုပ်တယ်ဆိုတာကိုတော့အကြောင်းပြချက်မပေးပါဘူး။မနေ့ပြန်ဇန်နဝါရီလ10ရက်နေ့ကတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ရဲ့မွေးနေ့ဆိုပြီးအခမ်းအနားတွေကျင်းပလိမ့်ရှိကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးဖြစ်ပါတယ်။ခုဆက်လက်ပြီးရမဲသိန်းမြို့နယ်ကရွေးကောက်ပွဲအနိုင်ရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလွတ်တော်ကိုယ်စားလှယ်နှစ်ဦးကိုပြိုင်ဘက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်နှစ်ဦးကကန့်ကွက်လွှာတင်ထားတဲ့အမှုကိုဒီလအတွင်းမှာပဲခုံရုံးကကောက်ချက်ပေးဖို့ရက်ချင်းပေးလိုက်ပြီဖြစ်ပါတယ်။အသေးစိတ်ကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ရမဲသိန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရတဲ့ပြည်ထောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းကဗိုလ်ချုပ်ကိုကိုနိုင်နဲ့တိုင်းဒေသကြီးအစိုးရစက်မှုနဲ့လျှက်စစ်ဝန်ကြီးဦးကျော်မြင့်တို့ကိုပြိုင်ဘက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကကန့်ကွက်လာတင်သွင်းခဲ့တာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးမှတိုင်ကြားခံထားရသူတွေကထူးခြားလာတင်ပြီးဖြစ်ပြီးလာမယ့်ဇန်နဝါရီလ12ရက်နေ့မှာခုံရုံးရဲ့အမှတ်ချက်ပေးဖို့ချိန်ဆထားပြီးဖြစ်တယ်လို့ NLD ကိုယ်စားလှယ်လောင်းတရားလွတ်တော်ရှေ့နေဦးထွန်းထွန်းဝင်းကပြောပါတယ်
။ဟိုကဘာသာရေးနဲ့ message ပို့ပြီးတော့ဘာသာရေးလူမျိုးရေးနဲ့ message ပို့ပြီးတော့တရားမကြည့်ခြင်းနဲ့ဆိုရဲအဲ့ဖြစ်နေကျွန်တော်တို့ကကန့်လွတ်ထားတာဖြစ်တယ်။နောက်တစ်ချက်ကကိုအောင်မျိုးရဲ့ပြည်သူ့ခန္ဓာပတ်သက်ပြီးတော့ဒီမမကဖြစ်ဆဲထားတဲ့စာရွက်စာအုပ်တွေပေါ့ဗျာအဲ့ဒါကိုဖြန့်နေဆိုအခြေအနေနဲ့ဆက်နေကျွန်တော်တို့ကကန့်လွတ်ထားတာဖြစ်ပါတယ်ခင်ဗျာ။ကံကောင်းတော့ဒီလိုတစ်ခါကကြည့်တော့ဒီလိုအခြေအနေရောက်ပြီ။ဒီကဘက်ကောင်ကလည်းတော့ခေါ်ပြီးလေးမှလည်းကျွန်တော်ရုံကြီးချင်းနေပြီ။ချင်းကြီးကပြီးတဲ့ရုံကြီးကအမှန်တကယ်ပြီးတဲ့ရုံကြီးကအဲ့ရနဲ့ရုံကြီးကကျွန်တော်တို့လက်ဖက်ပါဝါတင်ပြီးတော့တို့အတွေ့ဘက်ကပါဝါတင်နေချိန်ကတင်နေ။ဆင်းရဲနေတဲ့နိုင်ရတဲ့နိုင်ရဲ့ဆက်တင်ရတယ်
ပြည်တော်စုရွေးကောက်ပွဲခုံရုံးရဲ့ဆုံးဖြတ်ချက်မကြခင်မှာပဲခုံရုံးကိုတင်ထားတဲ့ NLD ကိုယ်စားလှယ်လောင်းတွေရဲ့တင်ပြချက်မှာရမဲသိန်းအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကြီးကတန်ခါတော်တွေကိုအများပြည်သူအထင်အမြင်လွဲမှားစေမဲ့စကားလုံးတွေဂုံတိတ်ခါကိုစော်ကားပုတ်ခတ်တဲ့စကားလုံးတွေနဲ့ရေးသားဖော်ပြတဲ့အတွက်တန်ခါတော်အရှင်သူမြတ်တို့ကိုလာရောက်ပြီးဝင်းချတောင်းပန်ကြော့စီရေးအတိပေးစာတဆောင်ကိုဗုဒ္ဓဟူးနေ့ညနေခင်းမှာလက်ခံရရှိခဲ့တယ်လို့လဲNLD ကိုယ်စားလှယ်တရားလွှတ်တော်ရှင်နေဦးထွန်းထွန်းဝင်းကပြောပါတယ်
။ကျွန်တော်ကကျွန်တော်လည်းတရားလွှတ်တော်ရှင်နေပါဒီရောက်မျိုးအမှုရောဒီကျွန်တော်ရဲ့အမှုရောကျွန်တော်ကိုယ်တိုင်ရေးပြီးမှကျွန်တော်ကိုယ်တိုင်တာဝန်တင်ပြီးတော့ကျွန်တော်ကိုယ်တိုင်ဆင်ခဲ့တာပါဒီအမှုတွေက။ဘာဖြစ်ဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့ဆင်ခဲ့တဲ့ဒီကျွန်တော်ဆန်းကလွာဆရာကဆက်ဆံတဲ့လူတွေကိုပြီးတာပြုံပေးရတယ်ပြောင်းရေးကပ်ပြီးတော့ရေးကပ်ပဲကော်မရှင်ကိုပြီးတယ်။ပြီးတော့ကြတော့အဖက်ဆော့ကားခံရတဲ့လူတွေပြီးတယ်။ဒီခုံကြီးရဲ့ရောက်ရအကြောင်းရှိဒီကျွန်တော်ပြီးတဲ့စာတွေကပြည်နယ်ရဲ့သကလုံးအတော်လုံးတွေလည်းပါတယ်ကျွန်တော်တို့တန်းကလာမှာရေးကြတဲ့ချက်လက်တွေလည်းပါတာဖြစ်တယ်ဒီရောက်ဆံဘာကြောင့်လဲဆိုတဲ့အခါကျတော့သူကအမှုအမိသားကိုမကောင်းတဲ့အခါကျတော့ဒီမဘာသာနဲ့တစ်ခက်နဲ့စိုက်ပြီးမှခုခံဖို့လို့ပြေးသားတဲ့သဘောပါပဲ
အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရမဲသိန်းမြို့ရဲ့ဥက္ကဋ္ဌဆရာတော်ဗတ္ထန်နာစံတော်ဘာသာနဲ့အတွင်းရေးမှူးဆရာတော်ဘဌာနာတိခသာရတို့လက်မှတ်ရေးထိုးပေးပို့တဲ့စာထဲမှာတော့ NLD ကိုယ်စားလှယ်တွေဘက်က15ရက်အတွင်းတောင်းပန်ဖို့ဝင်းချတောင်းပန်ခြင်းမပြုရင်တည်ဆဲဥပဒေတွေနဲ့အညီဆက်လက်ဆောင်ရွက်သွားတော်မူမယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲအတွင်း အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတနိုင်ငံလုံးမှာအပြတ်အသတ်အနိုင်ရခဲ့ပေမဲ့ရမဲသည်မြို့နယ်မှာဝင်ရောက်ရှင်ပြိုင်တဲ့ NLD ကိုယ်စားလှယ်အားလုံးတို့ကတော့ပြည်တော်စုချမ်းခါရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေကိုရှုံ့နိမ်ခဲ့တာဖြစ်ပါတယ်ရှင်
။မတ်တင်ထိုင်ဖြစ်ပါတယ်။ကုသလပ်ပြီးတော့လိတ်ကျွန်းလူတက်မှုနဲ့တည်တံပေးခံထားရတဲ့မြန်မာလူငယ်အုပ်ကိုနဂွန်စီသမရအကျဉ်းတောင်ထဲမှာ24နာရီလုံးလုံးတန်ချေချင်းခတ်ထားပြီးလေးလကြာအထိတည်တိုင်းနေရမယ်လို့သိရကြောင်းထောင်ဝင်စာသွားရောက်တွေ့ဆုံသူတွေကဆိုပါတယ်။မြန်မာနိုင်ငံမှာတော့သူတို့လွတ်မြောက်ဖို့အတွက်ဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။မအေးအေးမာကသတင်းပို့ထားပါ
ထိုင်းရှင်းနေများကောင်စီကရှင်းနေတဦးနဲ့လူခွင့်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကတာဝန်ခံတဦးတို့ဟာလက်ကျွတ်လူတက်မှုနဲ့တည်တံပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးဖြစ်တဲ့ကိုစော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးကိုနကွန်စီထမရအကျဉ်းထောင်မှာဗုဒ္ဓဘူးနေ့ကထောင်ဝင်စာတွားရောက်တွေ့ဆုံခဲ့ပါတယ်။သူတို့ကိုလေးလတာကြာတဲ့အထိတန်းချေရင်းနဲ့နေထိုင်ရမယ်လို့သိရှိရကြောင်းထိုင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့လူခွင့်ရေးဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့ရုံးအဖွဲ့မှမတ်အေးမာချူကအခုလိုရှင်းပြပါဗျ
။တန်ရှိချင်းခတ်ထားတဲ့အခန်းလွတ်လွတ်မှာထားထားတယ်။အဲ24နာရီလုံးခတ်ထားတယ်။လီလာတိတိခန့်တယ်။အခန်းတော့သလတိတိပြောင်းနေမှာပေါ့နော်။ဒီမှာသူများနဲ့တခါမှာပေါ့။သူတို့နှစ်ယောက်စီတူအခန်းထဲနေရတယ်။သူတို့နေတဲ့အခန်းမှာလူကြီး60ယောက်ရှိတယ်။60ယောက်ထဲမှာညက်တက်ကြတော့သူတို့60ယောက်ကြီးတော့ပေါ့နော်။ဒီဘက်ကတော့အကျန်တဲ့လူတွေကအရင်မှတက်နေရတယ်သူတို့နှစ်ယောက်ကထောင်ထဲမှာအဲ့ဒီအခန်းထဲမှာနေနေရတာပေါ့နော
်မကြခင်ရက်ပိုင်းမှာပဲသူတို့ရဲ့အယူခံကိုအထက်တရားရုံးမှာတင်ပြနိုင်ဖို့အတွက်လှုပ်ဆောင်နေကြောင်းကိုလည်းထိုင်းရှေ့နေများကောင်စီကရှေ့နေကရှင်းပြခဲ့တယ်ဆိုပြီးအခုလိုပြောပါတယ
်ရှေ့နေကလည်းလာမဲ့9ရက်နေ့မှာရှေ့နေတွေကစီဝေးမယ်အယူခံဝင်ဖို့ကိစ္စပြီးတော့7ရက်နေ့မှာတခါရှေ့နေကောင်စီမှာတခါထပ်ပြန်ပြီးတော့စီဝေးမှာပေါ့နော
်မြန်မာလူငယ်နှစ်ဦးပေရန်နဲ့တခြားပြည်ထောင်များကြက်ခံရကြောင်းထိုင်းတရားရုံးကဆုံးဖြတ်ခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကစပြီးမြန်မာနိုင်ငံတွင်းမှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်နေတာပါဗုဒ္ဓဘူးနေ့မှာတော့ ARV တိုင်းပသိမ်မြို့မှာဆန္ဒပြပွဲတွေဆက်ဖြစ်နေပြီးသမရနဲ့တာဝန်ရှိသူတွေအနေနဲ့လူငယ်နှုတ်လွတ်မြောက်ရေးအတွက်တန်တမန်နီးနဲ့လှုပ်ဆောင်ပေးဖို့ကိုလည်းတောင်းဆိုသွားခဲ့ပါတယ်ထိုင်းမြန်မာနယ်စပ်တစ်လျှောက်မြို့တွေဖြစ်တဲ့တာချီလိတ်ကော့တောင်မြဝတီဖျားသုံးစုစတဲ့နေရာတွေမှာတော့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်နေဆက်တွေမတိမငြိမ်မှုတွေဖြစ်ပွားခဲ့ရပါတယ်ဒီကိစ္စတွေကြောင့်ထိုင်းပြည်တွင်းကနိုင်ငံရေးအင်အားစုတွေပါဝင်ပတ်သက်နေတယ်ဆိုပြီးထိုင်းအစိုးရကလည်းယူဆမှုတွေရှိနေတာပါမြန်မာနိုင်ငံတဝန်းလုံးမှာလည်းခွင့်ပြုချက်မပါတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တယ်လို့ရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ယုံရှိမှာဆန္ဒပြပွဲတွေလည်းဇက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်ထိုင်းတန်ယုံကိုယာယီပိတ်ထားရပါတယ်ဒီရက်ပိုင်းအတွင်းမှာပဲလိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့တရားမျှတမှုရှိစေဖို့အတွက်အမိမသိဟာကာတွေကထိုင်းရဲတပ်ဖွဲ့ရဲ့ဝက်ဆိုက်တွေကိုတိုက်ခိုက်မှုတွေလုပ်ခဲ့တာတွေရှိခဲ့ကြောင်းဒီအတွက်ထိုင်းရဲတပ်ဖွဲ့ကစုံစမ်းမှုတွေလုပ်နေကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာလည်းဖော်ပြပါရှိပါတယ်ရှင်
။မအေးမှဖြစ်ပါတယ်။ကုဆလတ်ပြီးတော့အမေရိကန်နိုင်ငံအခြေစိုက်စီးပွားရေးလုပ်ငန်းရှင်များအဖွဲ့ကကြီးမြင့်တဲ့2015ခုနှစ်အတွက်အအောင်မြင်ဆုံးစီးပွားရေးလုပ်ငန်းရှင်စုကို Hishio Sushi Company ပိုင်ရှင်မြန်မာနိုင်ငံသားကိုဖီလင်မောင်ကရရှိသွားတဲ့အကြောင်းကိုပြောပြပါမယ်။အမေရိကန်နိုင်ငံကိုရွှေ့ပြောင်းနေထိုင်သူမြန်မာနိုင်ငံသားတဦးအနေနဲ့ခုလိုစုချင်းမြန့်ခံရတဲ့အတွက်ဝမ်းသာတဲ့အကြောင်းနဲ့နောက်လူတွေအတွက်အားကျဂုဏ်ယူစရာဖြစ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုဖီလင်မောင်ကပြောပါရယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်များအတွေ့အမေရိကန်စီးပွားရေးလုပ်ငန်းရှင်အကြီးအကဲများနဲ့စုပေါင်းဖွဲ့စည်းထားတဲ့ US Business Executive အဖွဲ့ကချီးမြှင့်တဲ့ဒီစုဟာစီးပွားရေးလုပ်ငန်းကြီးထွားအောင်မြင်တာအပြင်အလုပ်သမားတွေရဲ့ကျေနပ်အားရမှုမိမိရဲ့ထုတ်ကုန်တခြားကုမ္ပဏီတွေရဲ့အရေးအသွေးကောင်းမွန်တာတနည်းတာအတွက်ဝန်ဆောင်မှုလုပ်ငန်းကောင်းမွန်မှုစတဲ့ဘက်စုံတိုးတက်ကောင်းမွန်မှုကိုကြည့်ပြီးစီးပွားရေးလုပ်ငန်းမျိုးစုံအတွက်ကုမ္ပဏီပေါင်း9ခုကိုချီးမြှင့်ခဲ့တာမှာကိုဖီလစ်မောင်ရဲ့ Hishio Sushi Company လည်းဒီစုကိုရရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံသားတူအူအနေနဲ့အခုလိုစုချင်းမြင့်ခံရတဲ့အတွက်ဝမ်းသာမိပါတယ်လို့ကိုဖီလစ်မောင်ကပြောပါတယ်
။ဝမ်းသာတာပေါ့နော်။ကိုနိုင်ငံကနေထွက်လာပြီးတော့ဒီလိုမျိုး immigrant တယောက်အနေနဲ့လောက်တိုင်းတယ်ဆိုတော့ဒါပေမဲ့လည်းတင်တိုင်းတော့ကျွန်တော်တို့အဲ့လိုမျိုးပဲစုနေတော့အနေနဲ့ရနေရတယ်။ဒါဒီနေ့ရဲ့ပထမဆုံးပေါ့နော်။ဒီနေ့ရဲ့ပထမဆုံးစုပေါ့။ဆိုတော့ပထမဆုံးတစ်ခေါက်မဟုတ်တော့လဲသိပြီးတော့ဟာမျိုးတော့ဟိုအထူးတလဲနဲ့ exciting ဖြစ်နေတာတော့မဟုတ်ဘူးကော။အမ်ဒါပေမဲ့ဒီ immigrant တယောက်နေနဲ့လဲလောက်နိုင်ခဲ့တယ်လို့ဆိုတော့ wonder တော့ဘောတော့နောက်လူတွေအတွက်လဲ inspire ဖို့ဖြစ်တာပေါ့
1998ခုနှစ်ခရဲကစတင်ထီထောင်ခဲ့တဲ့ Hisho Sushi Company ဟာအခုအချိန်မှာအမေရိကန်နိုင်ငံတဝန်းဆိုင်ခွဲပေါင်း800ကျော်ကိုဖွင့်လှစ်နိုင်ခဲ့ပြီးဖြစ်တဲ့အတွက်မနှစ်2015ခုနှစ်အတွက်ကုမ္ပဏီရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာတန်100အထိရှိသွားပြီလို့ကိုဖိလစ်မောင်ကပြောပါတယ်ကုမ္ပဏီရဲ့အောင်မြင်မှုနဲ့အတူစုတွေလည်းနှစ်စဉ်ဆိုသလိုရရှိနေပါတယ်လို့ကိုဖိလစ်မောင်ကဆက်ပြောပါတယ
်စုတွေကတော့များတယ်ဆိုတော့အကုန်လုံးတော့ကျွန်တော်တော့မမှတ်မိတော့ဘူးပေါ့နော်နှစ်တိုင်းရနေတဲ့စုကဒီ Ink Magazine ရနေပြီးတော့ရွေးနေတာဒီအမေရိကမှာ Group ဖြစ်ဆောင်ကုမ္ပဏီတွေကတခုဆိုတော့ကျွန်တော်တို့9နှစ်လောက်ရှိပြီရတာနော်အဲ့ဒါရဲ့နောက်ဒီဒီ magazine ကပဲဒီ hospitality channel မှာဒါ top 100မှာလည်းအများနဲ့ပါတယ်လေဘလိုဖြစ်နေတဲ့ထဲမှာတော့နောက်အရင်ပမာရရတခုကတော့ဒီလွန်ခဲ့တဲ့နှစ်သုံးနှစ်ကရတဲ့တခုကတော့အကောင့်တော့ပေါ့နော် employee တွေပုံလို့တဲ့ဒီလုပ်ငန်းခင်တဲ့မှာအကောင့်ဆုံး best employer to work for ပေါ့နော်ကောင်းဆုံးအလုပ်ရှင်တဲ့လှုပ်လှုပ်ကောင်းတဲ့အလုပ်ရှင်တဲ့တယောက်ရတာအဲ့ဒီအဲ့စုကတော့သူများတွေပေးတာတဲ့ဆိုရင်ကို employee တွေကပို့လို့တော့အဲ့ဒါကတော့ပို့ပြီးတော့ကောင်းတာပေါ့တော့
ကိုဖိလစ်မောင်စတင်တည်ထောင်ခဲ့တဲ့ Hisho Sushi Company ရဲ့အောင်မြင်မှုဟာ2011ခုနှစ်မှာအမေရိကန်သမ္မတအိမ်မြူတော်ကအတိအမှတ်ပြုဂုဏ်ပြုရတဲ့အထည်ဖြစ်လာခဲ့တာပါအမေရိကန်အိမ်မက်လို့ခေါ်တဲ့တခြားနိုင်ငံတွေကလာရောက်ရွှေ့ပြောင်းနေထိုင်ပြီးစီးပွားရေးအရအောင်မြင်နေကြသူတွေကိုဂုဏ်ပြုတာမှာကိုဖိလစ်မောင်ကိုလည်းအမေရိကန်သမ္မတကတော်မီရှဲအိုဘားမားကအထူးဖိတ်ကြားခဲ့ပြီးသမ္မတဘာရက်အိုဘားမားကသူ့ရဲ့2011ခုနှစ် State of the Union နိုင်ငံတော်အခြေပြမင်ခွန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ
်လွန်ခဲ့တဲ့၄နှစ်လောက်ကပေါ့နော်ဘလို့ဖြစ်ပြီးတော့ဘလို့ရွေးတယ်ဆိုတော့တော်တော်ကတော့မပြောဘူးပေါ့နော်နောက်ဆုံးအချိန်မှသူတို့ဖုန်းဆက်ခေါ်မှပဲကျွန်တော်လည်းသိရတာအဲ့အချိန်ကတော့အများကြီး excited ပုံဖြစ်တာပေါ့နော်ဒီတမနာကိုယ်တိုင်ကအဓိကတမနာကိုယ်တော်ကဖိတ်တဲ့အနေနဲ့ပေါ့နော်တကယ် top တွေကိုဖိတ်တယ်ဆိုတော့သူတို့နဲ့လည်းတွေ့ရတယ်သူတို့နဲ့လည်းအတူတူဒီစားကြတော့ကြတယ်ဆိုတော့ဒီ feeling ကတော့ရိုးရိုးလူသားတယောက်တည်းနဲ့တော့ညောအရန်ကြီးကိုပေါ်ပြလို့တော့မရဘူးပေါ့နော်အရန်ဝတ်တာပေါ့
စုပေးဖို့ရွေးချယ်တဲ့အချက်တွေကအဓိကအချက်တစ်ခုဖြစ်တဲ့အလုပ်သမားတွေစိတ်ချမ်းသာမှုနဲ့ပတ်သက်လို့လဲကုမ္ပဏီအနေနဲ့တတ်နိုင်သလောက်လှုပ်ဆောင်ပေးနေတဲ့အကြောင်းကိုဖိလစ်မောင်ကရှင်းပြပါတယ
်ကျွန်တော်တို့လုပ်နေတာတွေကတော့အများကြီးပဲပေါ့နော်ကျွန်တော်တို့ exercise လုပ်တဲ့weight training ဆရာမတွေခေါ်ပြီးတော့လုပ်ပေးတယ်yoga ဆရာမတွေခေါ်ထားပေးတယ်ကားလေကြရင် car wash the service ကိုခေါ်ထားပေးပြီးတော့ company ကနေသူတို့ကားတွေကို wash လုပ်ပေးတယ်။တခါလေကြရင်စပင်ညက်တဲ့လူတွေခေါ်လာပြီးတော့အလုံးမစပင်ညက်တာတွေလက်ကညက်ပေးတာပေါ့နော်။အပြစ်မတော်နိုင်တဲ့လူတွေတချို့ many petty ခေါ်ပြီးတော့လုပ်ပေးတာတွေရှိတယ်။တချို့ကျွန်တော် happy hours ရှိတယ်။ happy hours တော့တခါလေကြရင်ကျွန်တော် juice smoothie တွေဖြော်တိုက်တာတော့ wine တောက်တဲ့အချိန်လေးတော့အဲ့ဒါမျိုးလေးပေါ့နော်လုပ်နေတာတွေတော့အများကြီးပဲပေါ့နော်ဆိုကလေးမွေးခန်းကြီးပဲဖြစ်ဖြစ်ကလေးရတာပဲဖြစ်ဖြစ် graduation ရတာပဲဖြစ်ဖြစ်ဒီမှာ celebrate တွေလုပ်ပေးတယ်အဲ့လိုမျိုးလေးပေါ့နော်နောက်ကျွန်တော်တို့မှာ foundation လဲ teacher set up လုပ်ထားတယ်လေ foundation history foundation ဆိုပြီးအဲ့ foundation ရနေပြီးတော့သူတို့ရဲ့အခက်ခဲရှိတဲ့မိသားစုလေးတွေအတွက်အဲ့ဒါကြတော့ကျွန်တော်တို့ employee တွေမှာမဟုတ်ဘူးကျွန်တော်တို့ဝန်ထမ်းတွေမှာမဟုတ်ဘူး community မှာလည်းအခက်အခဲရှိတဲ့လူတွေပါလေဆိုရင်ကျွန်တော်တို့ကူညီဖို့ပေါ့နော်ဆိုတော့တချို့ဝန်ထမ်းတွေမှာဝေးကြီးအခက်အခဲရှိရတော့ကလေးရဲ့ scholarship တွေအခက်အခဲရှိတာတော့ဆိုကျွန်တော်တို့ foundation ကိုရှောက်လို့ရတယ်လေ qualified winner ဆိုရင်တော့ကျွန်တော်တို့ထုတ်ပေးတာတော့ဘာလို့အဲ့လိုမျိုးလဲရှိရ
ကွန်မတီရဲ့အလုပ်သမားအများစုကိုနိုင်ငံခြားကနေအမေရိကန်မှာရွှေ့ပြောင်းနေထိုင်ကြတဲ့ immigrant တွေကိုခန့်ထားတယ်ဆိုပေမဲ့လည်းအဲ့ဒီအထက်က80ရာခိုင်နှုန်းလောက်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ကိုဖိလစ်မောင်ကပြောပါတယ်။ကွန်မတီဟာဆူရှိကွန်မတီဖြစ်ပေမဲ့ပစ္စည်းအသစ်အစားတွေကိုသုတေသနအဖွဲ့အသေးချဖွဲ့စည်းပြီးအမြဲတစေတီထွင်ကြံစနေတာကြောင့်အဲ့ဒီရဲ့ရလအဖြစ်နဲ့30ကနေ40ရာခိုင်နှုန်းအထိနှစ်စဉ်ကြီးထွားမှုရှိနေတယ်လို့လည်းကိုဖိလစ်မောင်ကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံနှုန်းချိန်မနက်6နာရီခွဲရှိပါပြီအခုဒုတိယပိုင်းနာယူဝတ်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
ရတနိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်တာဝန်တာစီကခေါင်းတာဗောဒီဥစာကျွန်တော်ဗမာပြည်မှာဖြစ်တောင်ဖြစ်ခဲ့ဟူဒီအရင်တော့လည်းရှိခဲ့ပါတယ်1960
ဒါကတော့မြန်မာနိုင်ငံရေးမှာဘျူရိုကရေစီရန်ညားတစ်ခုလုံးကိုစစ်တပ်ကချုပ်ကင်ထားဆဲဖြစ်တဲ့အတွက်တချမ်းပဲ့ဒီမိုကရေစီဖြစ်နေပဲဆက်လက်ခီးသွားမှာဖြစ်တဲ့အကြောင်းဒီတစ်ပတ်မြန်မာရေးရာအစီအစဉ်မှာမြန်မာရေးသုံးသပ်သူဒေါက်တာအောင်ခင်ကသုံးသပ်ပြောသွားတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်လက်ပြီးတော့ဥဆံမိုးဝေစီစဉ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အရင်ဆုံးတင်ပြပေးချင်တာကတော့ The Straits Times သတင်းစာမှာနီမကုတ်ရေးသားထားတဲ့သုံးသပ်ချက်ဆောင်းပါးဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာလက်နက်ကင်တိုင်းရင်းသားအဖွဲ့အစည်းနဲ့ပြည်လုံးနေတဲ့ငင်းကြဲရေးလုပ်ငန်းစဉ်ကိုလှုပ်ဆောင်မှာဖြစ်တဲ့အကြောင်းခေါင်းစဉ်တက်ရေးသားထားတာပါမြန်မာနိုင်ငံမှာရေရှည်ဖြစ်နေတဲ့ပြည်ပကအဆုံးသက်ရေးအတွက်အပြည့်အဝသဘောတူညီမှုရဖို့အတွက်လမ်းစာတစ်ခုဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒေါန်ဆန်းစုကြည်ဟာသူမမှာရှိတဲ့စွမ်းဆောင်နိုင်ရည်ကိုအသုံးချပြီးကိုလိုနီအုပ်ချုပ်ရေးအဆုံးသတ်ပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခဖြစ်ပွားနေတဲ့တိုင်းရင်းသားလူမျိုးစုတွေနဲ့ညီညာရေးလုပ်ငန်းစဉ်ကိုတွန်းအားပေးလှုပ်ဆောင်လိမ့်မယ်လို့យေတာထားပါတယ်။မတ်လမှာအာဏာလွှဲပြောင်းလက်ခံမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရုံးခန်းမှာတနင်္လာနေ့ကအမှားစကားပြောကြားစဉ်ဒေါန်ဆန်းစုကြည်ကညီညာရေးလုပ်ငန်းစဉ်ဟာအစိုးရတဲ့အတွက်ပထမဦးဆုံးလုပ်ရမယ့်အလုပ်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်။တံပြေမှာငင်းငမ်းမှုမရှိသေးသေးကျမတို့ဘာမှလုပ်လို့မရပါဘူးလို့လေဒေါအောင်ဆန်းစုကြည်ကပြောကြားတဲ့အကြောင်းထောက်ပြထားပါဗျ။တနေ့တည်းမှာပဲတံပြေရဲ့အထင်ကရဒေတာတစ်ခုမှစစ်မဲ့ဖြစ်ပွားနေစေဖြစ်တဲ့အကြောင်းပြတ်တာနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကမှအမျိုးသားအပြစ်ရသဘောတူညီမှု NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS SSC အဖွဲ့ကအစိုးရစစ်တပ်ဟာသဘောတူညီချက်ကိုချိုးဖောက်ပြီးတော့သူတို့ရဲ့စကားတွေကိုလာတိုက်တယ်ဆိုပြီးတော့စွပ်စဲချက်ထွက်ပေါ်လာခဲ့ပါတယ်။ NCA ကိုလက်မှတ်တို့မှတရတဲ့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေပိုးပြီးတော့ဖြစ်ပွားနေတယ်လို့យေတာထားပါတယ်။2010ရွေးကောက်ပွဲမှာအနိုင်ရလာတဲ့စစ်တပ်နဲ့ဆက်ဆက်နေတဲ့အစိုးရရဲ့ညှိနှိုင်းဆွေးနွေးနေမှုဟာမယိုးသားဘူးလို့တိုင်းရင်းသားတွေကစိုးရိမ်ပူပန်နေကြတယ်လို့လည်းយေတာထားတယ်လို့ယုံကြည်မှုဟာအရေးကြီးဆုံးကိစ္စရကြီးဖြစ်နေတယ်လို့ထောက်ပြထားပါတယ်။လက်ရှိညဉ့်ဉေးလုပ်ငန်းစဉ်မှာအဓိကအကြံပေးတူဖြစ်တဲ့ဦးတင်မောင်တန်းကတော့ဒီချိန်ဟာအားလုံးအနေနဲ့သူတို့ရဲ့အနေအထားတွေကိုညှိနှိုင်းမှုအတွက်အခွင့်အလမ်းကောင်းဖြစ်တယ်လို့ပြောပါတယ်။အောက်တိုဘာလNCA တဘောတူညီချက်လက်မှတ်ရေးထိုးပွဲကိုဒေါအောင်ဆန်းစုကြည်တက်ရောက်ခဲ့ခြင်းမရှိတဲ့နောက်ပိုင်းမှာတော့သူမဟာအပြောင်းလဲတရက်ကိုလှုပ်ဆောင်နိုင်လိမ့်မယ်ဆိုတဲ့တွေးစချက်တွေထွက်ပေါ်လာပြီးသူမဟာငင်းငယ်ရေးလုပ်ငန်းစဉ်မှာပါဝင်လာခဲ့တယ်လို့យေတာထားပါတယ်။ပြီးခဲ့တဲ့လအတွင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာအပြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့တွေ့ခဲ့ပြီး NCA လက်မှတ်ရေးထိုးတဲ့ငင်းငယ်ရေးလုပ်ငန်းစဉ်ကိုမထောက်ခံတာမဟုတ်ကြောင်းဒါပေမဲ့လက်မှတ်ထိုးတဲ့အဖွဲ့တွေနဲ့မထိုးတဲ့အဖွဲ့တွေဘယ်ဘက်ကိုလိုက်တယ်ဆိုတာမျိုးကိုမမြင်စေချင်လို့ဖြစ်တယ်လို့ပြောပြတာကိုထောက်ပြထားပါတယ်အပြည့်စုံကို thestraitstime.com မှာဖတ်ရှုနိုင်ပါတယ
်နောက်ဆက်လက်တင်ပြပေးမှာကတော့ထိုင်းနိုင်ငံထုတ် The Nation သတင်းစာရဲ့စစ်ပွားရေးကော်လမ်မှာစောင်းမရှင်ဖိချနက်ပအွန်ခရိုင်ရေးသားထားတဲ့စောင်းမဖြစ်ပါတယ်နှစ်နှစ်အတွင်းထိုင်းနဲ့မြန်မာရဲ့ကုန်သွယ်မှုဟာနှစ်ဆတိုးလာလိမ့်မယ်လို့မျှော်လင့်ရတယ်ဆိုပြီးခေါင်းစဉ်တက်ထားပါတယ်အာဆီယံပူးပေါင်းဆောင်ရွက်ရေးနဲ့ပူးတွဲကုန်သွယ်မှုကော်မရှင်တို့ရဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်မှုတွေကြောင့်နှစ်နှစ်အတွင်းထိုင်းနဲ့မြန်မာနိုင်ငံတို့ကြားကုန်သွယ်မှုဟာနှစ်ဆတိုးပြီးအမေရိကန်ဒေါ်လာ 17.3 ဘီလီယံကနေ 13.5 ဘီလီယံဒေါ်လာကြားရှိလာလိမ့်မယ်လို့သုံးသပ်ရေးသားထားပါတယ်။နေဆက်ကုန်သွယ်ရေးကလည်းဒေါ်လာ 10 ဘီလီယံအထိရှိလာမယ်လို့ဆိုပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့တခြားပူးပေါင်းဆောင်ရွက်မှုတွေပိုမိုအားကောင်းလာတာကြောင့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမှာတိုးတက်ဖွံ့ဖြိုးလာတာဖြစ်တယ်လို့ထိုင်းစီးပွားရေးဝန်ကြီးတန်ထရာပွန်ကပြောဆိုကြောင်းထောက်ပြထားပါတယ်။ လာမယ့် January လ14ရက်နေ့15ရက်ကြားမှာနေပြည်တော်မှာကျင်းပမယ့်ပူးတွဲကုံတွဲရေးကော်မရှင်စည်းဝေးမှာပူးပေါင်းဆောင်ရွက်ရေးတွေတိုးမြှင့်ပြုလုပ်ရေးအတွက်ထိုင်းဘက်ကနေအဆိုပြုစရာတွေပြင်ဆင်ထားတယ်လို့လည်းရေးသားထားပါတယ်။ကုံတွဲရေးညီမှန်းချက်ရေးဆွဲဖို့အပြင်ဘဏ်လုပ်ငန်းနဲ့နှစ်နိုင်ငံကြားဒေသတွင်ငွေကြေးလဲလှယ်မှုပေါင်းစည်းနဲ့ကုံတွယ်ရေးစတာတွေပါဝင်တယ်လို့ဆိုပါတယ်။ဆွေးနွေးကြဖို့စီစဉ်ထားတဲ့အထက်မှာနှစ်နိုင်ငံစလုံးရဲ့ကုံတွယ်ရေးစီမင်းစည်းကမ်းဤဥပဒေတည်င်းအချက်လက်တွေဖလှယ်ရေးနယ်စပ်ဂိတ်တွေကြားပူးပေါင်းဆောင်ရွက်ရေးနဲ့ကုံတွယ်မှုပုံမှုအဆင်ပြေချောမွေ့အောင်နယ်စပ်ဂိတ်တွေရဲ့အစဉ်တန်မြင့်တင်ရေးစတာတွေပါဝင်တယ်လို့ရေးသားထားပါတယ်။ပြီးခဲ့တဲ့9နှစ်တာကာလနှစ်နိုင်ငံကြားကုံတွယ်မှုဟာတစ်နှစ်ပြန်မြ6.8 billion dollar ရှိခဲ့တဲ့စသဖြင့်ရေးသားထားပါတယ်အပြည့်အစုံကိုတော့ thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်ရှင
်ဒါကတော့ဦးစံမိုးဘေကမတ်နနာချမ်းနဲ့တူတင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ဖြစ်ပါတယ်ခုဆက်လက်ပြီးတော့ဒေါ်လာလတန်းတင်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကြိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ဖီစီမှုတ်သူပေါ့ဒီစကားဆင်းတဲ့လာရာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျွလနာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင်ဖီစီသားမှုတ်ပြီးတတိပိယကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့သဝိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာနာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစည်းမျဉ်းတွေချိုးဖောက်တာမျိုးစသဖြင့်မလုပ်သင့်မလုပ်ထိုင်မလုပ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တည်တည်အကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုလေအများအပြားကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလဲလောက်ချမ်းတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါလေအမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်သက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုဆက်လက်ပြီးတော့ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိလိုက်ပေမဲ့ဘျူရိုကရေစီရန်နီယာတစ်ခုလုံးကိုစစ်တပ်ကချုပ်ကင်ထားတာအပါအဝင်အာဏာကြီးစိုးထားစေဖြစ်တဲ့အတွက်တချမ်းပဲဒီမိုကရေစီအဖြစ်နဲ့ပဲဆက်လက်ခီးသွွားလိမ့်အောင်မယ်လို့မြမအရေးသုံးသက်သူသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်လိုက်ပါတယ်။ဒေါက်တာဦးအောင်ခင်ကိုဦးကျော်စံသားက
ဆက်သွယ်မေးမြန်းဆွေးနွေးသုံးသပ်ထားပါရခင်ဗျာ
။အခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးသွားပါပြီ။ရွေးကောက်ပွဲမှာပြည်သူတွေကဒီမိုကရေစီဖော်ဆောင်ပေးလိမ့်မယ်လို့ယုံကြည်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်သတ်နိုင်ခဲ့တယ်ဆိုတဲ့အထောက်အထားတွေအများကြီးတွေ့နေရပါပြီ။လူတွေကတော့ဒီမိုကရေစီဖြစ်ထွန်းတော့မယ်ဆိုပြီးတော့မျှော်လင့်နေကြတယ်။ဆရာဘယ်လိုသုံးသပ်လိုပါလဲဆရာ။အခုအချိန်နဲ့ဒီမိုကရေစီခီးအစဘယ်လောက်အလှံဝေးပါသေးလဲဆရာပထမဆုံး
။အဲလွတ်လပ်ပြီးတော့အနောက်ရှေ့ကင်းမဲ့တဲ့ဒီရွေးကောက်ပွဲမှာပြည်သားနိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်မတန်ဝန်တာစရာကောင်းတာဗောဒီဥစားကျွန်တော်ဗမာပြည်မှာဖြစ်ထောင်ဖြစ်ခဲ့ဟူဒီအရင်တုန်းကလည်းရှိခဲ့ပါလေ1960ကျွန်တော်တန်ရှင်းဖတ်စာပလာနဲ့ဒီမြဲဖတ်စာပလာကွဲတဲ့အချိန်မှာရွေးကောက်ပွဲလုပ်တဲ့အခါမှာဒီမြဲဖတ်စာပလာအစ်တန်နဲ့ပတ်သက်တဲ့တန်ရှင်းရမှာပတ်သက်ဘူးဆိုတော့အဲ့ဒီမှာ1960ရွေးကောက်ပွဲမှာဥနုရဲ့ပါတီကအပြတ်အသတ်နိုင်သွားတယ်အယတားပါတီအဝဲခံတာပေါ့ဗျာအဲ့ဒီကလည်းပါပြီးနဲ့နောက်ဆုံးပိတ်မှာဥနုကဒီစစ်တပ်ကိုသူစီယုံပင်ပင်မှုအားနေတဲ့အတွက်နောက်ဆုံးပိတ်မှာအာဏာရပြီးတော့တနည်းနည်းနည်းလောက်နေတော့စစ်တပ်ကဘူနေဝင်းတို့အာဏာသိမ်းတာပေါ့ဗျာအာဏာသိမ်းတဲ့အကြောင်းတွေကတော့အမျိုးမျိုးဒီပြထားတာတော့ရှိတာပေါ့ဗျာဟုတ်ယုံတိရှိတာလည်းရှိတယ်မပါမရှိတာလည်းရှိတယ
်ဟုတ်ကဲ့ဆရာအခုကဆရာဘယ်လိုမြင်ပါလဲအဲ့ဒီတော့အခုလည်းပဲစစ်တပ်ထောက်ခံတဲ့ပါတီကရှုံးနေပြီးတော့ဒါအရသာပါတီကအပြတ်သတ်နိုင်တယ်ဆိုတော့ဘလောက်တည်မြဲနိုင်မဲ့အခြေအနေရှိပါလဲစစ်တပ်ကိုစီယုံသိမ်းသိမ်းနိုင်မဲ့အလားလာကောဘလောက်ရှိနေလို့ဆရာသုံးသပ်ပါလဲဆရာ
အဲ့အဲ့ဒီကနေအခုဒါနဲ့ဆိုရင်တော့ဒီနှစ်ပေါင်း55နှစ်ရှိသွားပြီပေါ့ဗျာအကြမ်းထဲမှာတခါရှိသေးတယ်1990မှာဟလာအရသာပါတီကအပြတ်သတ်နိုင်ပြီစစ်တပ်ထောက်ခံတဲ့ပါတီကခွက်ခွက်လောင်ကိုရှုံးသွားတယ်အဲ့ဒီကလည်းစစ်တပ်ကနောက်မဆုတ်ခင်နဲ့အာဏာသိမ်းလိုက်တာစစ်အာဏာရှင်အဲ့တော့အဲ့ဒီမစေကြောအုပ်ချုပ်သွားတယ်အခုတည်းပဲဟိုအယတားအဖွဲ့စီကနိုင်တယ်နိုင်တာတော့အပြတ်အသတ်နိုင်တယ်1960တုန်းကနိုင်တယ်လို့1990ခုတည်းကနိုင်တယ်လို့အခု2015မှာလည်းနိုင်တယ်ဆိုတော့ဒါတွေကရွေးကောက်ပွဲတစ်ခုနဲ့တစ်ခုနဲ့မှာ1 generation กว่าတယ်အနှစ်30ပထမရွေးကောက်ပွဲနောက်တစ်ခါကျအနှစ်25နှစ်กว่าတယ်ဒါပေမဲ့အယတားကစစ်တပ်ထောက်ခံတဲ့ပါတီကိုဘယ်တော့မှမထောက်ခံဘူးအခုကတော့သူတို့အသိအမှတ်ပြုတယ်ပြောတယ်ပေါ့ဗျာအခုဒါအတိအမှတ်ပြုတယ်ပြောတာကသူကအခြေခံဥပဒေအရစစ်တပ်ကသူလိုချင်တာတွေသူရထားပြီးပြီဟာလာစစ်ဘိုလ်ကြီးလည်းတဖြည်းဖြည်းကုန်ပြီအဲ့တော့နေပြည်တော်မှာလည်းသူတို့ကုတ်ထားပြီးပြီဆိုတော့အခုပါလီမန်မှာသာ NLD ပါတီကအများစုပေါ့ဗျာအယတားအများစုရှိပြီနဲ့ကျန်တဲ့ဒီ bureaucratic machinery နဲ့ဟိုကျန်တဲ့ဟာတွေကစစ်တပ်ကိုဗျာဘာလို့လဲဆိုတော့အစိုးရဌာနတွေအားလုံးကဒီစစ်အစိုးရလက်ထက်ကကျန်နေတဲ့အစိုးရဌာနတွေတော့ဒီအစိုးရဌာနတွေကိုသူတို့ဥသိမ့်စိန်အစိုးရတောင်ပြုပြင်ရေးလုပ်ဖို့မလွယ်ဘူးဆိုတော့ပြောတာပြောနေတာတကယ်တကယ်ကမထိရောက်တာတွေကများတယ်ဆိုတော့စစ်တပ်က2008အခြေခံဥပဒေကနေစလုပ်လိုက်တဲ့တချမ်းပဲဒီမိုကရေစီကနေပြီးတော့အရင်တော့ကတချမ်းစစ်တပ်ကယူတာတချမ်းကတော့စစ်ဘူဟောင်းပေါ့အခုစစ်ဘူဟောင်းတချမ်းယူလာတဲ့နေရာကိုအယက်သားတွေရောက်လာတယ
်ဟုတ်ကဲ့
အယက်သားနဲ့စစ်သားနဲ့ကဒါဆက်ပြီးတော့စကမ်းသွားအောင်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီမိုကရေစီအပြည့်အဝတော့နိုင်ငံရေးအဖြစ်ကိုမဖြစ်နိုင်တဲ့သဘောပေါ့ဆိုတော့အဲ့ဒီဟာကဒီမိုကရေစီအသွင်ပိုမိုဖြစ်လာအောင်လုပ်နိုင်မဲ့နိုင်ငံရေးအလားအလာရောဆရာမြင်ပါလားခင်ဗျာ
ဒီဥစ္စာလည်းဟိုတဖြည်းဖြည်းနဲ့တို့လုပ်ယူရမယ့်ကိစ္စပေါ့ဗျာတို့အခုမှပြောကြတာတော့ဒီအခုပုံစံကဒီအင်ဒိုနီးရှားပုံစံလိုဖြစ်သွားတဲ့သဘောရှိတယ်ပေါ့ဗျာအင်ဒိုနီးရှားမှာလည်းတဖြည်းဖြည်းနဲ့နောက်ဆုတ်သွားတဲ့သဘောရှိတယ်ပေါ့ဗျာတို့ဒါဘလောက်ကြာမလဲတော့မပြောတာဘူးတော့ဒါအင်မတန်ကြာမယ့်ကိစ္စပေါ့ဗျာအခုမှအကြမ်းတမ်းနဲ့စစ်သားနဲ့အစိုးရကိုချုပ်ကိုင်မှုပြန်ဆိုင်တဲ့ပထမအဆင့်ပဲရှိသေးတာပေါ့ဗျာဒီတဲမှာဟာပြဿနာတစ်ခုကပါလဲဆိုတော့ဗမာနိုင်ငံရေးမှာလူပုဂ္ဂိုလ်အဓိကထားတဲ့နိုင်ငံရေးဖြစ်တယ်ဆိုတော့ကျွန်တော်အခြေတိုင်းမှာမြန်မာပြည်အဲ့လိုမျိုးရှိလေရှိတယ်ဆိုတော့အင်တာဒီမိုကရေစီဝါရင်ပါလေဆိုရင်ဂျပန်မှာတောင်ဝင်ကြီးသားသမီးဆိုလို့ရှိရင်ဘာမှမပြောဘဲနဲ့မဲပေးတာရှိတယ်ပေါ့ဗျာအခုလည်းဒီလိုပဲဆိုတော့တစ်ဖက်ကလည်းပဲစစ်အာဏာရှင်ရဲ့အမိန့်နဲ့နာခံပြီးတော့သူတို့လုတ်တာလေအခုစစ်အာဏာရှင်ကနေပြီးတော့မရှိတော့တဲ့အခါမှာသူနည်းနည်းလေးရော့ပြီးအရသာဘက်ကနည်းနည်းတိုးတာလေပေါ့ဗျာဒီဘက်အရသာဘက်ကလည်းအရသာမှာဒေါ်ဆန်းစုကြည်ကသူတယောက်တည်းပဲ she's calling all the shot ပဲတယောက်တည်းလုံနေတာ autocrat ပေါ့ဗျာအရသာဘက်ကလည်းအရသာ autocrat ပေါ်လာတယ်ဆိုတော့အပေးอยู่ဘယ်တော့လုံနိုင်မလဲဆိုတဲ့ပုံမှာမူတည်ရလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာလွတ်လပ်ရေးရပြီးနောက်ပိုင်း democracy မှာက institution တွေ party တွေအဖွဲ့အစည်းတွေအခုထက်ပိုပြီးခိုင်မာတယ်ဥထုပ်ရေးရန်ရဟာ bureaucracy ဟာလည်းပဲအခုထက်ပိုပြီးစနစ်ကျတယ်လို့ပြမိပါတယ်နောက်ပြီးတော့အဲ့ဒီတော့လူတွေဟာပိုပြီးတော့သဘောထားတင်းမာမှုနည်းတယ်ဘာသာရေးအပြင်ဆိုရင်လည်းပဲအဲ့ဒီတော့ muslim ဘာသာတွေ korean ဘာသာဝင်တွေဘာသာကြားတွေဗုဒ္ဓဘာသာအပြင်ဘာသာကြားတွေနိုင်ငံရေးထိပ်တန်းမှာရှိနေကြတယ်ဝန်ကြီးရာထူးတွေမှာရှိကြတယ်အခုကျတော့အဲ့လိုပုံစံဖြစ်တော့လူအဖွဲ့အစည်း society ကိုနှက်ကလည်းပိုပြီးတော့democracy ရှင်းတာနိုင်တဲ့အလားလားနည်းနေသလားလို့စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲအရင်နဲ့ဆိုင်ရင်အခု
အရင်တော့ကဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကတော့ကျွန်တော်လေ့လာတော့ကတော့ဒီလွတ်လပ်ရေးတိုက်ပွဲမှာပါလာတဲ့လူတွေကအလုံးရောနှောပြီးပါလာတဲ့ခါကျတော့ဥပမာဆိုဝင်ကြီးဦးရာရှိတူပါတို့တို့ဇက်တိုက်ဟိုနောက်ပိုင်းမှာပါလာတာရှိတယ်ပေါ့ဗျာဆိုတော့အဲ့ဒါကလည်းပဲနှစ်သိမ့်မကြဘူးညာဟိုစနစ်ကျော်လောက်ပဲရှိတာပဲအခုစေစိုးကအုပ်ချုပ်ထားတာအနည်း90ကျော်ဆိုအရင်တော့ကဒီမိုကရေစီတက်တန်းလေးရှိတာစနစ်ကျော်လောက်ဆိုတော့စနစ်ကျော်လောက်မှာဘာမှမရှိဘူးမရှိတဲ့တက်တန်းလေးမှာတနေ့လောက်ဆိုသူအစာပြိုးလာတယ်အဲ့တော့ပတ်မိလောက်ကတော့ကျွန်တော်ကျောင်းသားဘဝမှာဒီတက်ကသူတို့မှာကျောင်းသားတက်မကရွေးကောက်ပွဲဆိုတာဒီဒီမိုကရေစီအလေးအကျင့်လုပ်ပြီးတဲ့ရွေးကောက်ပွဲပဲအဲ့တော့ဒီမိုကရေစီအလေးအကျင့်ရွေးကောက်ပွဲမှာဟိုဘက်နဲ့ဒီဘက်နဲ့ပြိုင်ညာပြုကြပါဗျာလုတ်တဲ့အခါမှာကျွန်တော်တို့စာချုပ်မဲ့လူတွေရွေးကောက်ပွဲချိန်မှာတယောက်နဲ့တယောက်နဲ့ကလောဆဲဘာညာနဲ့ဖြစ်ပြီးတော့ဒါရွေးကောက်ပွဲလည်းပြီးတော့တယောက်နဲ့တယောက်နဲ့လေဘင်းပြန်ဖဲ့ပြီးတော့တယောက်နဲ့တယောက်ပတ်စံချီဟိုလူပတ်စံဒီလူချီဒီလူပတ်စံဟိုလူချီနဲ့ကျွန်တော်တငယ်ချင်းပြန်ဖြစ်သွားတာပဲဗျာရွေးကောက်ပွဲချိန်မှာတော့တယောက်နဲ့တယောက်နဲ့ရန်သူပေါ့ဗျာဆဲရနဲ့ကြတယ်ဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်တို့ပါလီမန်ဒီမိုကရေစီခေတ်မှာရှိခဲ့တယ်ဗျာစာချုပ်မဲ့အယူအဆရွေးကောက်ပွဲမှာဖြစ်ပြီနဲ့ရွေးကောက်ပွဲပြီးတဲ့အခါကျရင်ဒီလူတွေကမိတ်ဆွေပြန်ဖြစ်သွားတာပဲဗျာ
ဟုတ်ကဲ့ဆိုဘုအခါမှာကြတော့ပညာရေးပြုပြင်ဖို့ဆန္ဒပြတဲ့ចောင်းသားတွေကိုចောင်းသူတွေတော်မှထောင်ထဲချထားတဲ့ခေတ်ပေါ်ရှာအဲ့လိုပညာရေးကအစပြီးတော့စာသင်ကျောင်းတွေကတက္ကသိုလ်ကအစပြီးတော့ဒီမိုကရေစီအလေးအကျင့်တွေလုပ်ပေးနိုင်ဖို့တော့တော်တော်လိုမယ်ထင်တယ်ပါဆရာ
ဟုတ်ပါတယ်ခင်ဗျာဒီအဲ့တော့ဒီပညာရေးမှာသူကပြတ်သွားတာဟုတ်ဗျာဒီဒီမိုကရေစီအလေးအကျင့်ဆိုတာဒီကျောင်းသူကျောင်းသားဘဝတွေကစပြီးတော့အလေးအကျင့်ပေးရမှာပေါ့ဗျာဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်ရှင်အောင်မရှိခဲ့ဘူးဗျာမရှိခဲ့ပဲနဲ့သူတို့အစိုးရဝါရဖြန့်တာကြီးပဲဟိုကျောင်းသားတွေရှိရောက်အထက်ကပြောတဲ့ဥစ္စာအကုန်ဒါခံပေါ့ဗျာဆိုတော့အဲ့ဒါမျိုးတွေကြီးပဲဖြစ်လာတဲ့အခါကျတော့ကိုပိုင်ကျန်းနဲ့စဉ်းစားတွေးခေါ်ဆုံးဖြတ်တဲ့အလေးအထားရှင်းသားမယ်စသည်ကိုယ်ကစိတ်ကတည်းအလေးအထားရှင်းတန်းတယ်လို့ဖြစ်နေတယ်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုမြင်တာအဲ့မှာဆရာတို့အဲ့ဒီတက္ကသိုလ်မှာဒီမိုကရေစီအလေးအကျင့်ရအောင်ဒါရွေးကောက်ပွဲတွေပါလေလုတ်ခတ်ကြတဲ့ခေတ်တုန်းကရောဆရာပြောတာတွေကိုဝေဖန်တာပြန်လှန်ဆွေးနွေးတာကိုလက်ခံကြပါလားဗမာပြည်ပညာရေးစနစ်ကအဲ့တုန်းကအ
ဲ့တုန်းကတော့ပညာရေးစနစ်ကတော့အဲ့ဆရာကိုပြန်ပြောတော့ကျွန်တော်သိမတွေ့ဘူးဗျာအဲ့တော့အရင်တော့ကတော့ဆီမီနာတော့ရှိတယ်ပေါ့ဗျာဆီမီနာဆိုတာကတော့ post graduate seminar honors class တွေမှာဆီမီနာရှိတယ်ဆီမီနာမှာတော့ဝေဖန်တာပေါ့ဗျာအဲ့တော့ဆီမီနာဆိုတာလဲလူနည်းနည်းလေးပဲ50ယောက်ပဲရှိတာဟုတ်ဗျာ post graduate လောက်ပဲရှိတယ်ကျန်တဲ့ class တွေကတော့ဟိုရှင်းရှင်းပြောရရင်တော့ high school ကျောင်းအကြီးစားလောက်ပဲရှိတာပဲဗျာဒါပေမဲ့ဟိုဆရာပြောတာနာခံပြီးတော့အပြည့်မဲ့မှာတော့လွတ်လပ်တယ်ဗျာအပြည့်မဲ့မှာလွတ်လွတ်လပ်လပ်ရှိတယ်အဲ့ဒါကသူကဟိုကောင်းတာပေါ့ဗျာအပြည့်မဲ့မှာလွတ်လပ်တဲ့အခါကျတော့ဟိုဘာပဲဖြစ်ဖြစ်ဟိုသူ့ရဲ့ဒီ straight jacket မဟုတ်ဘူးပေါ့ဗျာကျောင်းသားတွေကဟိုသူယဉ်ကျေးမှုရာ SNR ရှိတယ်ဟိုဟောလီမှာရှိတယ်လွတ်လွတ်လပ်လပ်သူ့အတွက်သူယုံကြည်တာယုံကြည်နိုင်တယ်ဟိုဘာဝါဒီညာဝါဒီအကုန်ပေါ့ဗျာဟိုကိုယုံကြည်တာယုံကြည်တယ်လွတ်လွတ်လပ်လပ်ရှိတယ် academic freedom ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုဆက်စပ်ပြီးမေးချင်ပါတယ်ဒါလည်းဆရာကျွမ်းကျင်တဲ့ area ဆိုတော့ဂျပန်နိုင်ငံမှာလည်းပဲဂျပန်ပညာရေးကလည်းပဲအထက်ကပြောတာကိုနားခံရတယ်ဆရာကိုပြန်လှန်ပြီးတော့ဒါမပြောကြဘူးဟုတ်ပဲရှိရဲ why ဆိုတာမမေ့ရဘူးဆိုပြီးတော့ပြောရပါတယ်သူတို့ကဒီလိုပညာရေးစနစ်တီးထွားလာပြီးတော့ဘယ်လိုဒီမိုကရေစီဖြစ်နေရတယ်ဆရာ
ဂျပန်ကလည်းပဲဟိုဒီမိုကရေစီဆိုတာဂျပန်ကဒီအမေရိကန်ချပေးထားတဲ့ဥစ္စာပဲသူကလည်းသူပေါ်ပေါက်လာတဲ့ဒီမိုကရေစီကဟိုပြိုင်ပြီးတော့ပေါ့ဗျာဒီဂျပန်ပြုပြင်လုပ်တဲ့အခါမှာဒီမိုကရေစီဒီ column နဲ့ဒီmilitary column เนี่ยရှင်ပြီးတော့ပေါ်လာတော့ democracy column ကို military column နဲ့ရိုက်ချိုးပြလိုက်တာပဲရိုက်ချိုးပြလိုက်တော့ပြန်ပြီးတော့စစ်ပြီးတဲ့အခါမှာပြန်ပြီးတော့အမေရိကန်ကပြန်ပြုစုပြူထောင်တော့အမေရိကန်ချပေးထားတဲ့ဂွင်ထဲမှာပဲဂျပန်ရှောက်နေတာပဲဆိုတော့ဒီဂွင်ကနေပြီးတော့သူပြင်တိုင်းနဲ့ဟိုအစင်လာမရှိသေးဘူးပေါ့ဗျာသူပြင်ဖို့မရှိသေးတော့ဟိုဂျပန်နိုင်ငံရေးသမားတွေမှာလည်းသူတို့ရဲ့အတွေးအခေါ်မှာအများကြီးအကန့်အသတ်တွေရှိပုံရတယ်ဗျာ
Thank you.
ူးကျော်စံသာစီစဉ်တင်ဆက်ထားတဲ့မျက်မှောက်မြမရေးရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့စပိုင်းဆိုင်ရာချုပ်ရဲမှုကြုံနေရတဲ့အတွက်ကြံနေသေးတဲ့အချိန်အတွင်းမှာကိုဇော်ဝင်းလိုင်ကသတင်းတွေကိုပြန်ပြီးကြေညာပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တာဖောက်ခွဲမှုပြုလုပ်နိုင်ခဲ့တယ်လို့ပြောဆိုလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေလှုပ်ဆောင်ဖို့နိုင်ငံတကာအတန်းဝိုင်းကပြင်ဆင်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲမြေအောက်ဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်စွာဆန်တာဖောက်ခွဲလိုက်နိုင်တယ်လို့မြောက်ကိုရီးယားရဲ့ပြောဆိုမှုပေါ်အမေရိကန်ပြည်ထောင်စုနဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတို့ကတော့တန်တရားရှိနေကြပါတယ်။မြောက်ကိုရီးယားရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ဖူထူးနေကအရေးပေါ်ဆွေးနွေးအပြီးမှာလုံခြုံရေးကောင်စီကပြောပါတယ်။ဒီနျူကလ িয়ার ဆန်တပ်ဖောက်ခွဲမှုဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်လို့မရနိုင်အောင်နိုင်ငံတကာအသံဝိုင်းကအရင်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့လုံခြုံရေးကောင်စီကပြောပါတယ်။နျူကလ িয়ার ဆန်တပ်ဖောက်ခွဲမှုပြုလုပ်ခဲ့တဲ့အတွက်မြောက်ကိုရီးယားကိုအမေရိကန်သမ္မတအင်ဂျင်နီယာကပြင်းပြင်းထန်ထန်ဝေဖန်လိုက်ပေမဲ့ဒီဆန်တပ်ဖောက်ခွဲမှုကိုအမေရိကန်ကခဏဦးလေးလာဆန့်စစ်မှုအရာကတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးတိစောက်နိုင်တဲ့နည်းပညာရရှိထားတယ်ဆိုတော့ကြောဝါမှုနဲ့ကိုက်ညီခြင်းမရှိတာတွေ့ရတယ်လို့ပြောပါတယ်။ဆန်တပ်ဖောက်ခွဲမှုကိုအမှန်တကယ်လှုပ်ဆောင်နိုင်ခဲ့တယ်ဆိုရင်တော့မြောက်ကိုရီးယားရဲ့နျူကလ িয়ার နည်းပညာနဲ့နျူကလ িয়ার အင်အားဟာတိတိတသာရှေ့ကိုရောက်နေပြီဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။ဒီဆန်တပ်ဖောက်ခွဲမှုဟာဒေတာရင်းလုံခြုံရေးကိုအကြီးအကျယ်ထိခိုက်စေပြီးနျူကလ িয়ার မပြန့်ပွားရေးနိုင်ငံတကာလှုပ်ဆောင်ချက်ကိုအကြီးအကျယ်ထိပါစေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ခင်မွန်းကပြောပါတယ်။သူ့အနေနဲ့ဒီစမ်းသပ်ဖောက်ခွဲမှုကိုအထီးအလင်းပြစ်တင်ရှုတ်ချကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်အောက်ဖောက်ခွဲမှုအောင်မြင်ကြောင်းပုတ်ထုနေမှာကြေညာချက်ထွက်လာပြီးတဲ့အချိန်မှာပဲဒီသတင်းဟာ2016ခုနှစ်အမေရိကန်သမ္မတလောင်းဝင်ရောက်ရှင်ပြိုင်ပွဲမှာဝေဖန်စရာအကွက်တစ်ခုဖြစ်လာခဲ့ပါတယ်။ Republican Party အတွက်ဝင်ရောက်ရှင်ပြိုင်နေကြသူအများအပြားက Democratic Party သမ္မတဘရက်ဥဘာမားနဲ့ဒီမိုကရက်တစ်ပါတီအတွက်ထိတ်ဆုံးကပြေးနေတဲ့သူ့ရဲ့ပထမဆုံးသက်တမ်းမှာနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton တို့ကိုဝေဖန်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကစနစ်တာကာလာအတွင်းသူ့ရဲ့လေ့ကျင့်မြောက်နျူကလ িয়ার ဆန်တပ်မှုလုံနိုင်အောင်ခွင့်ပြုခဲ့တာအတွက်သူတို့ရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုမရှိဘူးလို့အပြစ်တင်ခဲ့ကြတာဖြစ်ပါတယ်။ Republican Party မှာဥဆောင်ရှင်ပြန်နေသူတူဖြစ်တဲ့ Florida အထက်လွှတ်တော်အမတ် Marco Rubio ကတော့ကမ္ဘာတစ်လောကအမေရိကန်တို့ရဲ့ရန်သူတွေဟာဥဘာမားရဲ့အာဏာချက်ကိုအခွင့်ကောင်းယူနေသလိုမြောက်ကိုရီးယားက Kim Jong Un ကနိုင်ငံတကာငြိမ်းချမ်းရေးကိုအန္တရာယ်ပေးနေချိန်မှာအိုဘားမားကတော့ထိုင်ပြီးတော့အချိန်ဖြုံးနေတယ်လို့အပြစ်တင်ခဲ့ပါတယ်။နောက် Republican Party ကရှင်ပြိုင်သူ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကလည်းအခုမြောက်ကိုရီးယားရဲ့ဆန်တပ်မှုဟာအမေရိကန်နိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ချင်းချောက်မှုအန္တရာယ်အတိုင်းအတာကိုထင်းထင်းရှားရှားဖော်ပြလိုက်တာဖြစ်ပြီးအိုဘားမားနဲ့ Clinton တို့ရဲ့နိုင်ငံခြားရေးမူဝါဒထိရောက်မှုမရှိတာကိုရှင်းရှင်းကြီးပြသနေတယ်လို့ဆိုပါတယ်။သူ့လိုပဲအလားတူဝေဖန်သူကတော့အရင်သမ္မတဟောင်းနှစ်ဦးရဲ့ညီဖြစ်သူညီဖြစ်သူနဲ့တားဖြစ်သူလည်းဖြစ်တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush ဖြစ်ပါတယ်။ဂရီဂျော်တထေးကြီး Donald Trump ကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တပ်မှုပြဿနာကိုတရုတ်ကဖြေရှင်းတင်တယ်လို့ပြောကြားခဲ့ပါတယ်။အီရန်နဲ့ Syria နိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုအမေရိကန်ပြည်ထောင်စုကဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကဒီဇင်ဘာလအတွင်းလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ရမှာစစ်သွေးကြွ 2500 လောက်တေဆုံးသွားတယ်လို့စစ်ဘက်ဆိုင်ရာအရာရှိတူကပြောပါတယ်။ညုံမောင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့2014ခုနှစ်ဩဂုတ်လကတည်းကဆိုရင် IS တွေဟာသူတို့တစ်ချိန်ကထိန်းချုပ်ခဲ့တဲ့နယ်မြေတွေကစတူယန်ကီလိုမီတာ 2000 လောက်လက်လွတ်ဆုံးရှုံးခဲ့ရပြီဖြစ်ကြောင်းဗိုလ်မှူးကြီးစတီဗာရင်ကသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့မေလကစပြီးတော့ IS စစ်သွေးကြွတွေအနေနဲ့ဘယ်နယ်မြေကိုမှတင်ပိုက်နိုင်ခဲ့ခြင်းမရှိဘူးလို့လည်းသူကပြောပါတယ်။ IS ဟာအခုဆိုရင်ဝတ်ပြီးတော့ပြန်ခုခံနေရတဲ့အစ်စ်မျိုးမှရောက်နေပြီလို့ဗိုလ်မှူးကြီးဝါရင်ကပြောပါတယ်။ IS ဆိုတာကတော့ IS ကိုခေါ်တဲ့တခြားအသုံးအနှုန်းတစ်ခုလည်းဖြစ်ပါတယ်။တစုံတယောက်ဟာ IS ရဲ့အစိတ်ပိုင်းအဖွဲ့ဝင်ဖြစ်နေမယ်ဆိုရင်အဲ့ဒီလူကိုပြစ်ဒဏ်မှာဖြစ်တဲ့အကြောင်းအဲ့ဒါဟာအမေရိကန်တို့ရဲ့ဥပဒေတပဲလို့လည်းသူကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့ပြင်းထန်တဲ့လေကြောင်းထိုးစစ်တွေကြောင့် IS အဖွဲ့ရဲ့ရင်းနှံထုတ်လုပ်မှုပမာဏဟာအရင်ကတစ်နေ့မှာပေပါပေါင်း4000ခွဲရှိခဲ့ရာကအခုဆိုရင် 3400 အထိရော့ကျနေပြီလို့လည်းဗိုလ်မှူးကြီးဝါရင်ကပြောပါတယ်။ပြင်သစ်သတင်းစာမဂ္ဂဇင်း Charlie Hebdo ကသူတို့ရဲ့မဂ္ဂဇင်းအဖုံးကိုလူတွေမကြေမနက်ဖြစ်စေမဲ့ထူးထူးခြားခြားပုံတပုံနဲ့ထုတ်ဝေလိုက်ပါတယ်။ပါရီမြို့တော်ကသူတို့ရဲ့ရုံးကိုတင်းနဲ့ဝင်ပစ်ခံခဲ့ရလို့လူတွေတေဆုံးဒဏ်ရာရခဲ့တဲ့တစ်နေ့ပြည့်အထိတ်မှထုတ်ဝေတဲ့မဂ္ဂဇင်းအဖုံးမှာဖျားသခင်က Kalashnikov မောင်းပြန် Rifle တနက်ကင်ထားတဲ့ကာတွန်းပုံနဲ့ထုတ်လိုက်တာဖြစ်ပါတယ်။တနည်းပြပြီးလူတပ်သမားကလွတ်နေစေဆိုပြီးတော့ပုံစာထိုးထားပါတယ်။အဲ့ဒီပုံကိုဗာတီကန်နန်းတော်ကဝေဖန်ရှုံချထားပြီးပါပြီ။အကြံဖက်တိုက်ခိုက်မှုကိုအကြောင်းပြဖို့ဖျားသခင်ကိုအသုံးချထားတယ်လို့ဆိုပြီးဒီမဂ္ဂဇင်းအဖုံးဟာဖျားသခင်ကိုအမှန်တကယ်စော်ကားတာလို့ဆိုပါတယ်။ဗာတီကန်ရဲ့အဲ့ဒီတုံ့ပြန်ချက်ကိုနန်းတော်အာဘော်သတင်းစာကတော့ နန်းတော်အာဘော်သတင်းစာထဲမှာဖော်ပြထားပါတယ်။ပါရီမြို့တော်ကချာလီအက်ဘဒိုရဲ့ရုံးခန်းတွေကိုပြီးခဲ့တဲ့နှစ်ဇန်နဝါရီလ9ရက်နေ့ကတနတ်သမားတွေကဝင်ပစ်တာတော့ဝင်ပစ်တာကြောင့်တည်ဆုံသွားသူတရားစင်ထဲမှာမဂဇင်းတိုက်ဝန်ထမ်း၈ယောက်ပါပါတယ်။အဲ့ဒီဖြစ်ရက်နဲ့နောက်ဆက်တွဲအခြေအနေတွေ၃ရက်ကြာခဲ့ပြီးတဲ့နောက်မှာလူပေါင်း18ယောက်တည်ဆုံပြီးအဆုံးသတ်ခဲ့ရတာပါ။ဂျူးကုံစုံဆိုင်တစ်ခုကိုလည်းပြစ်မှတ်ထားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုတွေကိုအာရေဗျကျွန်းဆွယ်အခြေစား Al-Qaeda အဖွဲ့ကသူတို့လှုပ်ဆောင်ခဲ့ကြောင်းကြေညာခဲ့ပါလေ။ကမ္ဘာပိုင်ရဲ့လေလာဂျက်စစ်တမ်းအစ်စ်တွေအရဒီနေ့ထက်မှကမ္ဘာတဝန်းစီးပွားရေးကြီးထွားမှုပုံမှန်မြန်ဆန်လာဖို့ရှိတယ်လို့ကမ္ဘာပိုင်ကြွမ်းကျင်သူတွေကခံမှန်းလိုက်ပါလေ။ကမ္ဘာပိုင်ရဲ့ဗုဒ္ဓဘာသာထုတ်ပြန်ချက်ထဲမှာဖွံ့ဖြိုးပြည်နိုင်ငံတွေမှာကြီးထွားမှုပိုလာနေချိန်မှာပဲပင်မတက်တစ္ဆဈေးကွက်တွေမှာပြဿနာဖြစ်နေတာမျိုးကမ္ဘာစီးပွားရေးမှာအကန့်အသတ်နဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါလေ။2016ခုနှစ်ဇန်နဝါရီလ17ရက်နေ့တနင်္လာနေ့ကစပြီးတော့မြန်မာနိုင်ငံကိုပြည်ဝင်ခွင့်ပေးတဲ့လက်ရှိအသုံးပြုနေတဲ့ဗီဇာအမျိုးအစား6မျိုးကနေပြည်ဝင်ခွင့်ဗီဇာ entry visa 12မျိုးနဲ့ပြည်ပြန်ဝင်ခွင့်ဗီဇာ re-entry visa 3မျိုးတို့ကိုတတ်မှတ်ခွင့်ပြုပေးသွားမယ်လို့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပုထုနေ့မှာကြေညာခဲ့ပါတယ်။ပြည်ဝင်ခွင့်ဗီဇာ12မျိုးကိုသက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံးတွေမှာရှောက်ထားနိုင်ပြီးဒီအထက်မှာတန်တပန်ဗီဇာကအခမဲ့ဖြစ်ပြီးတာဝန်ထမ်းဆောင်နေတဲ့ကာလအတွက်နေခွင့်ရမှာဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းများဗီဇာနဲ့ကမ္ဘာလက်ဗီဇာဂျေးကအမေရိကန်ဒေါ်လာ20စီဖြစ်ပြီးနေခွင့်28အရမှာဖြစ်ပါတယ်။လုပ်ငန်းဗီဇာ၊အလုပ်သမားဗီဇာ၊လူမှုရေးဗီဇာ၊သာသနာရေးဗီဇာ၊ပညာရေးဗီဇာ၊စာနယ်ဇင်းနဲ့သတင်းမီဒီယာဗီဇာ၊ယင်အမှုရမ်းဗီဇာနဲ့အလုပ်ယုံဆွေးနွေးပွဲနဲ့သုတေသနဗီဇာတို့အတွက်ဗီဇာဂျေးကတော့ဒေါ်လာ36ဒေါ်လာစီဖြစ်ပါတယ်။ဖြတ်သန်းဗီဇာဂျေးကတော့18ဒေါ်လာဖြစ်ပြီး24နာရီသာနေခွင့်ရမှာဖြစ်ပါတယ်။လုပ်ငန်းဗီဇာအလုပ်ယုံဆွေးနွေးပွဲနဲ့သုတေသနဗီဇာရေအမှုတန်းဗီဇာနဲ့ဖြတ်သန်းဗီဇာတို့ကိုဗီဇာဝန် arrival ဆိုက်ရောက်ဗီဇာနဲ့ခွင့်ပြုသွားမယ်လို့လည်းဆိုပါတယ်။ပြည်ဝင်ခွင့်ဗီဇာ3မျိုးဖြစ်တဲ့အချင်းချင်းအထူးပြန်ဝင်ခွင့်ဗီဇာအချင်းချင်းပြန်ဝင်ခွင့်ဗီဇာနဲ့ပြည်တွင်းနေထိုင်နေတဲ့အများအားအရေးချင်းရှိတဲ့နိုင်ငံသားတွေအတွက်ပြည်ပြောင်းဝင်ခွင့်ဗီဇာတွေကိုတော့ရန်ကုန်မြို့ကြောက်တရားမြို့နယ်ပန်းစိုးရလန်းကနိုင်ငံခြားသားများရေးရာဌာနကွဲနေခွင့်ဌာနစိတ်မှာရှောက်ထားနိုင်ကြပါတယ်။6လကြာနေထိုင်ခွင့်ပြုမဲ့ပြည်တွင်းနေထိုင်တဲ့အမြဲအရည်အချင်းရှိတဲ့နိုင်ငံခြားသားတွေအတွက်ဗီဇာကြီးကတော့ငွေကျပ် 9,000 ဖြစ်ပါတယ်။မြန်မာနိုင်ငံကိုအကြောင်းမျိုးမျိုးနဲ့ရောက်လာရောက်ချင်ကြတဲ့နိုင်ငံခြားသားတွေအတွက်လက်ရှိအသုံးပြုနေတဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတွေအစားအခုလိုအမျိုးအစားအသစ်တွေကိုသတ်မှတ်ပြီးတော့ခင်းနဲ့အညီပြောင်းလဲကျင့်သုံးတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။
နိုဝင်ဘာလရွေးကောက်ပွဲမှာတခဲနဲ့အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အရွေးကောက်ခံလွှတ်တော်ကိုစလီရီပထမဆုံးပါဝင်တက်ရောက်မယ်။ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးကို February 1ရက်နေ့မှာစတင်ကျင်းပမယ်လို့ဗုဒ္ဓဘူးနဲ့ရက်ဆွဲနဲ့ပြည်သူ့လွှတ်တော်ရုံးကကြေညာလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်124ပုံမှန်ခွဲခခွေးရလက်ရှိပြည်သူ့လွှတ်တော်ဥက္ကဋ္ဌအနေနဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်အသစ်ရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုခေါ်ယူလိုက်တာလည်းဖြစ်ပါတယ်။မကြခင်စတင်တော့မဲ့လွှတ်တော်အသစ်မှာတိုင်းပြည်အတွက်အရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုဖြစ်ပြီးနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပြုပြင်ပြောင်းလဲမှုတွေအတွက်လွှတ်တော်ရင်းကနေလှုပ်ဆောင်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့က VOA ကိုပြောပါတယ်။လာမယ့်ဒုတိယအကြိမ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကရွေးချယ်လိုက်တဲ့လွှတ်တော်ဥက္ကဋ္ဌအသစ်တွေကနေဦးစီးပြီးပြည်ထောင်စုလွှတ်တော်အစည်းအဝေးကိုခေါ်ယူရမှာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာအာဏာလွှဲပြောင်းမှုတွေပြုလုပ်ရမှာဖြစ်ပါတယ်။လက်ရှိလွှတ်တော်တက်တန်းမှာတော့သမ္မတဦးသိန်းစိန်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ကြားကပုဂ္ဂိုလ်ရဲ့အဆင်မပြေမှုတွေကနေအပြန်လန်ထိန်းကျောင်းတဲ့စနစ်ကိုကျင့်သုံးနိုင်ခဲ့ပေမဲ့လာမယ့်လွှတ်တော်အသစ်မှာတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ကိုအဓိကလွှမ်းမိုးမယ် NLD ပါတီကိုယ်စားလှယ်တို့ကြားမှာအပြန်လန်ထိန်းကျောင်းမှုတွေအားနည်းသွားနိုင်တယ်လို့လည်းလက်ရှိလွှတ်တော်အမတ်တချို့ကထောက်ပြပြောဆိုကြပါတယ
်။အီရတ်အိနီဂျင်အီရန်နဲ့ဆော်ဒီအာရေဗျနိုင်ငံတို့အကြားဝင်စစ်သက်သူအဖြစ်လှုပ်ဆောင်ပေးမယ်လို့အီရတ်နိုင်ငံသားရေးဝန်ကြီးကဗုဒ္ဓဟူးနေ့မှာကမ်းလှမ်းလိုက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းထင်ရှားတဲ့ရှီးယားဘာသာရေးကောင်ဆောင်တူကိုဆော်ဒီနိုင်ငံကကွပ်မြစ်လိုက်ပြီးတဲ့နောက်တေဟီရန်ကဆော်ဒီတန်ယုံကိုဆန္ဒပြသူတွေအတင်းဝင်မိရှုခဲ့တာမှာဆော်ဒီကအီရန်နဲ့တန်တမာအဆက်အသွယ်ဖျက်ထောက်လိုက်တဲ့အတွက်နိုင်ငံအကြားဆက်ဆံရေးနောက်ထပ်အဆင်မပြေဖြစ်နေရတာပါဒေတာတွေမှာအီရန်နိုင်ငံရဲ့အနေအထားကတင်းမာမှုတွေကိုရှော့ချဖို့ရအခက်အခဲတစ်ခုပေါ်လာစေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးနဲ့ပူတွေ့စင်းစာရှင်းလင်းပွဲအတွင်းအီရန်နိုင်ငံသားရေးဝန်ကြီးကပြောသွားပါတယ်ခင်ဗျာ
ဒါကတော့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဒေါခင်မြတ်သက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်
ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကဦးစံမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOA American တန်မနက်ဖတ်မြန်မာဘာသာအစီအစဉ်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.